Welcome to the Voice of America in Burmese.
ဝါရှင်တန်မြို့တော် view American ဇန်ကနေ2021ဇန်နဝါရီလ24ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းကီလိုမီတာ24 40နဲ့51လိုင်းကီလိုမီတာ190ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရဲနှင်းထွန်းနဲ့အတူပြောပြသေးပါမယ်။ရုရှားနိုင်ငံတလွာစနေနေ့ကအတိုက်ခံခေါင်းဆောင်အလက်ရှိနေဗာနီကိုထောက်ခံတဲ့ဆန္ဒပြသူဂျာနဲ့ချီပြီးအဖမ်းခံရတဲ့အထက်မှာနေဗာနီရဲ့ဇနီးဖြစ်သူယူလီယာနေဗာနာယာလည်းပါဝင်နေပါတယ်။ယူလီယာကသူ့ကိုဖမ်းသွားခဲ့တဲ့ရဲကားတွေကလည်းသူ့ဖမ်းခံနေရကြောင်း Instagram မှာတင်ပြီးပြောကြားခဲ့တာပါ။ဆန္ဒပြပွဲတွေဟာတရားမဝင်ဘူးလို့ကြေညာထားပြီးရဲတွေချေမှုန်းနေတဲ့ကြားကပဲစနေနေ့ကရုရှားနိုင်ငံမြို့ကြီး60ကျော်မှာနေဗာနီကိုထောက်ခံသူထောင်ပေါင်းများစွာကသူ့ကိုအငြင်းဆုံးပြန်ပြီးလွှတ်ပေးဖို့အတွက်တောင်းဆိုဆန္ဒပြခဲ့ကြတာဖြစ်ပါတယ်။မော်စကိုပါဝင်နိုင်ငံအနှံ့မှာရှိတဲ့သူ့ရဲ့လုပ်ဖို့ဂိုင်းဘက်တွေကတော့ဆန္ဒပြပွဲမတိုင်ခင်ကတည်းကအဖမ်းခံနေရတာပါ။အစိတ်ခတ်ခံရတဲ့အတွက်ဂျာမနီမှာစီးကုသမှုခံယူနေရကနေမော်စကိုကိုပြန်ရောက်ချင်မှပဲနေဗာနီအဖမ်းခံရတာပါ။နေဗာနီကိုဖမ်းဆီးမှုနဲ့ပတ်သက်ပြီးအမေရိကန်နဲ့အနောက်နိုင်ငံတွေကတော့ပြင်းပြင်းထန်ထန်ရှုတ်ချခဲ့တယ်လို့ချင်းချင်မရှိအငြင်းဆုံးပြန်ပြီးလွှတ်ပေးဖို့လည်းတောင်းဆိုနေကြတာဖြစ်ပါတယ်။အမေရိကန်နဲ့တာလီဘန်တို့ကြားမနစ်ကရရှိခဲ့တဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုပြန်ပြီးတုံ့တက်မှာဖြစ်ကြောင်းအမေရိကန်မျိုးသားလုံခြုံရေးအကြံပေး Jake Sullivan ကအာဖဂန်နစ္စတန်မျိုးသားလုံခြုံရေးအကြံပေးကိုတောက်ချာနေကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တယ်လို့သမရအင်ဒီယူကကြေညာချက်ထုတ်ပြန်ပါတယ်။2020 February မှာရခဲ့တဲ့ဒီသဘောတူညီချက်အရအမေရိကန်တပ်တွေကိုအာဖဂန်နစ္စတန်ကနေ2021 မေလမှာရုပ်သိမ်းပေးရမှာဖြစ်ပြီးအပြန်အလှန်အနေနဲ့တာလီဘန်တွေဘက်ကအကြမ်းဖက်နှိမ်နှင်းရေးကိုအာမခံမှာဖြစ်ပါတယ်။ဒါပေမဲ့အာဖဂန်မှာအကြမ်းဖက်မှုတွေတိုးလာနေတယ်လို့အာဖဂန်အစိုးရနဲ့တာလီဘန်တို့ကြားအပြစ်ခံရက်ဆဲကြဖို့နိုင်ငံတကာကပါတောင်းဆိုရတဲ့အခြေအနေရောက်လာတာပါ။အာဖဂန်မှာအပြစ်ခံရက်ဆဲရေးအာဏာခွဲဝေပေးရေးတွေလိုကိစ္စရပ်တွေကိုဆက်ပြီးဆွေးနွေးဖို့ကျင်းပတဲ့ဒုတိယကြိမ်ငြိမ်းချမ်းရေးဆွေးနွေးပွဲအတွက်ဆလီဗန်နဲ့အာဖဂန်အမျိုးသားလုံခြုံရေးအကြံပေးဟမ်ဒူလာမိုဟစ်တို့ဒီလအစောပိုင်းမှာပထမအချိန်တွေ့ဆုံပွဲပြုလုပ်ခဲ့ပါတယ်။တာလီဘန်တွေနေနဲ့သူတို့ပေးထားတဲ့ကတိအတိုင်းအကြမ်းဖက်အဖွဲ့တွေနဲ့ဆက်တယ်ဖြစ်မဖြစ်အကြမ်းဖက်မှုတွေရှော့မရှော့နဲ့အဖက်အစိုးရနဲ့တခြားအဖွဲ့တွေကြားအတိတ်မှာရှိတဲ့ညှိနှိုင်းမှုတွေလုံမလုံပြန်ပြီးတုံ့တက်မှာဖြစ်ကြောင်းဆူလီဗန်ကအဲ့ဒီတွေ့ဆုံပွဲမှာပြောကြားခဲ့တယ်လို့သမ္မတအင်ဂျီထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကမ္ဘာတလောကိုရိုနာဗိုင်းရပ်စ်ကာယောဂါဒဏ်ခံရတာတစ်နှစ်ရှိလာချိန်မှာဒီယောဂါပုအခုဆက်ခံသူကတန်းပြာနီးပါးရှိနေပါပြီ။ဒီယောဂါစောင့်ကြည့်လေ့လာနေတဲ့ John Hopkins တက္ကသိုလ်စစ်တမ်းအရစနေနေ့မှာဒီယောဂါအခုဆက်ခံသူက68တန်းကျော်ရှိပြီးသေဆုံးရသူက2တန်းကျော်ရှိနေပါတယ်။ COVID-19 ကူးစက်မှုတကြော့ပြန်ခံစားနေရတဲ့ EU ဥရောပသမဂ္ဂမှာတော့ကာကွယ်ဆေးအတွက်ခေါင်းခဲနေရတာပါ။ EU ဖွဲ့ဝင်နိုင်ငံတွေအတွက်ကာကွယ်ဆေးထိုးနှံပေးနေစင်ပါပဲ။ Pfizer နဲ့ BioNTech တို့ကသူတို့ရဲ့ကာကွယ်ဆေးကိုယာယီအဖြစ်လုံလုံလောက်လောက်ထုတ်ပေးနိုင်မှာမဟုတ်သေးဘူးလို့ကြေညာခဲ့တဲ့အတွက် Belgium ကဆေးဝါးထုတ်လုပ်တဲ့ဆက်ရုံကနေအကူအညီတွေရဖို့အတွက်လုပ်ခဲ့ရတာပါဒီချိန်မှာပဲနောက် COVID-19 ကာကွယ်ဆေးထုတ်တဲ့ AstraZeneca ကသူတို့ EU ကိုတင်ပို့ပေးဖို့အတွက်သတ်မှတ်ထားတဲ့ပမာဏအတိုင်းပေးနိုင်တော့မှာမဟုတ်ကြောင်းတောက်ကြနေမှာပဲပြောကြားခဲ့တာပါဥရောပဒေသတွင်ဆေးထုတ်တဲ့နေရာတွေကဆေးထုတ်နိုင်တဲ့ပမာဏညော့နေနေတဲ့အတွက်တင်ပို့ပေးရမှာမူလခံမှန်းထားတဲ့ပမာဏထက်ပိုပြီးနည်းမှာဖြစ်ကြောင်းကုမ္ပဏီကကြေညာချက်ထုတ်ပြန်နေတဲ့အသေးစိတ်ကိုတော့ရှင်းမပြပါဘူး။တချိန်တည်းမှာပဲဗယ်ဂျန်ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရကတော့အခုချိန်မှာဒီကာယောဂါကနိုင်နေပေမဲ့ကာကွယ်ဆေးတွေရလာတာနဲ့မကြာခင်ပုံလေးလာတော့မယ့်ဥလူရာသီကြောင့်တက်တာရရနိုင်တော့မယ်လို့အပြည့်စကားပြောခဲ့ပါတယ်။ကုဆင်မြန်ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးမျိုးစစ်တွေတွေ့လာပေမဲ့ဒီပိုးစစ်ကလည်းအရင်ပိုးလိုပဲကုဆတ်မှုပုံစံတူတဲ့အတွက်ဒရိချိုကပကျမ်းမာရေးအဖွဲ့ကြီးရဲ့ရက်ထဲနှာခေါင်းစည်းတက်ဆင်တင်ကြောင်းအကြံပေးလမ်းညွှန်ချက်ကိုပြင်ဆင်ဖို့အစီအစဉ်မရှိဘူးလို့ WHO ကတောက်ချာနေမှာပြောပါတယ်။ဂျာမနီနဲ့ဩစတြေးလျနိုင်ငံတွေမှာကုဆတ်များပိုးတင်အန္တရာယ်ဆိုးရိမ်တဲ့အတွက်အများဆုံးတည်ယူပို့ဆောင်ရေးရင်တွေနဲ့ဈေးဆိုင်တွေမှာရက်ထဲနှာခေါင်းစည်းအစားခွဲစိတ်ခန်းသုံးနှာခေါင်းစည်းကိုပဲသုံးဖို့ပြဋ္ဌာန်းထားတာပါ။ WHO ရဲ့ COVID-19 ဆိုင်ရာဥဆောင်ကုသနာပညာရှင်မာရီယာဗန်ကခော့ဖ်ကတော့ဗြိတိန်နဲ့တောင်အာဖရိကကဗီဇာပြောင်းမျိုးသစ်တွေကိုလေ့လာတဲ့အခါမှာပိုးမျိုးသစ်တချို့ဟာကူးစက်မှုနှုံးတိတ်ညံတတ်ပေမဲ့ကူးစက်တဲ့ပုံစံကတော့အရင်ပိုးပုံစံနဲ့တွေ့ရပြီး ကျောင်းလဲလာနေမရှိဘူးလို့ပြောပါတယ်အသက်60အောက်နဲ့တခြားယောဂအခမ်းမရှိသူတွေအတွက်လူများချာသွားလာတဲ့အခါမှာတော့ခွဲစိတ်ခံတော့မဟုတ်တဲ့ရက်ထည်နှကောင်းစီးကိုသုံးနိုင်ကြောင်းအကြံပေးပါတယ်ဒါပြင်ကျန်းမာရေးလုပ်သားတွေနေထိုင်မကောင်းဖြစ်လာသူတွေဒီယောဂပိုးရှိမရှိစမ်းသပ်ထားပြီးအဖြေဆောင်နေသူတွေနဲ့တန်လျာဓမ္မမဟုတ်အတိပြုလူနာကိုပြည့်စုံနေသူတွေအတွက်ခွဲစိတ်ခံတော့နှကောင်းစီးတက်ဖို့အတွက်ညွှန်ကြားထားပါတယ်
ကျန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ညဒိုင်းနိုမီတာ40 kHz 9.13 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရှင
်မင်္ဂလာပါခင်ဗျာ VOE American တန်ရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုဆက်လက်တင်ပြသွားပါမယ်ကျွန်တော်ရမ်းထောင်းပါဒီမနက်ကမှမနေတော့ကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ509ယောက်ထပ်မံတွေ့ရှိခဲ့တာကြောင့်ကူးစက်သူစုစုပေါင်း 33,998 ယောက်ရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့24နိုင်အတွင်း COVID-19 ကြောင့်သေဆုံးသူက14ယောက်ရှိလို့သေဆုံးသူပေါင်းက3,045ယောက်ရှိပြီဖြစ်ပါတယ်။ဒီမနက်ကမှတွေ့ရှိရတဲ့ယောဂကူးစက်သူ 33,800 ကျော်ရဲက63ရာခိုင်နှုန်းကယောဂလက္ခဏာမပြဘဲအကောင်းပကတိတပွဲရှိနေသူတွေဖြစ်တာကိုတွေ့ရှိခဲ့ရတယ်လို့ဂျမိုင်းဝန်ကြီးဌာနကအသိပေးချက်ထုတ်ပြန်ထားပါတယ်။ဒါကြောင့်ယောဂလက္ခဏာမပြတဲ့ယောဂသက်ဆောင်သူတွေစီကနေကူးစက်နိုင်တာဖြစ်လို့ပါဇက်တဲ့နှကောင်းစီမဖြစ်မနေတတ်စေရေးစီမံချက်နဲ့သူတို့တူအသိပေးတဲ့စီမံချက်တွေမှာတက်တက်ကြွကြွပါဝင်ပြီးယောဂကိုထိန်းချုပ်ရေးကူညီဆောင်ရွက်ပေးဖို့ကိုလည်းလူတို့ကိုတိုက်တွန်းထားပါတယ်။ကိုဗစ်ယောဂကာကွယ်တဆီရဲ့အတွက်အရေးကြီးတဲ့ကာကွယ်ဆေးတသန်းခွဲအိန္ဒိယနိုင်ငံသားတွေရန်ကုန်မြို့ကိုဇန်နဝါရီလ22ရက်နေ့မှာရောက်ရှိလာပြီးတဲ့နောက်ပြည်ထောင်စုတိုင်းအသီးသီးကဂျမိုင်းရဲ့ဦးစီးဌာနတွေကိုဆက်လက်ဖြန့်ဝေမှာဖြစ်ပါတယ်ခင်ဗျကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်မှုများပြားလာနေတဲ့ဟောင်ကောင်မှာထောင်နဲ့ချီတဲ့လူတွေနေတိုင်းနဲ့ရောက်စင်မုန်းတဲ့ရက်ကိုစနေနေ့ကစပြီးအသွားလာပိတ်ပင်လိုက်ပါတယ်တကကူးစက်မှုအခြေအနေဆိုးရွားလာနေတဲ့ဟောင်ကောင်မှာမကြုံစဘူးအသွားလာတိတိကျကျပိတ်ပင်လိုက်တာလည်းဖြစ်ပါတယ်ယောဂကူးစက်မှုတွေဖြစ်ပွားနေတဲ့အပေါ်ဒေသခံပြည်သူတွေစိုးရိမ်စိတ်တွေရောပါသွားစေဖို့အသွားလာပိတ်ပင်မှုလော့ခ်ဒေါင်းလုပ်ရတာလို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောပါတယ
်တဲ့ရှိုးချွိနေတော့ခွေးလိုက်ပင်ရဲ့ပြည်မှန်ကကျူးလိုက
်ယောဂပြန်နေတဲ့ဒီနေရာကိုအနေရများလို့တဲ့နေရာလို့ဒီ area ပြပကလူတွေထင်မြင်လာမဲ့ stress ဆိုရင်စိတ်တွေကိုဖယ်ရှားပြစ်နိုင်ဖို့အတွက်အခုလိုလုပ်ရတာဖြစ်ပါတယ်ဒီနေရာကိုယောဂအဓိကဖြန့်ရနေရာဖြစ်ပြောဆိုနေတာတွေတောင်ရှိနေပါတယ်ဒီကစီးပွားရေးလုပ်ငန်းတွေနဲ့ဒေသခံတွေရဲ့နေစဉ်ဘဝနဲ့စိတ်ပိုင်းဆိုင်ရာကိုတကယ်ပဲထိခိုက်စေပါတယ်လို့အုတ်ချွေရည်မှုကယ်ရီလမ်ကပြောပါတယ်။ယောက်စင်မောင်းအရက်ကအသွာလာပိပိခံရတဲ့နေရာတဲ့လူများပြားနေတိုင်းတဲ့အဆောက်အဦပေါင်း16ခုပါဝင်ပါတယ်။အဲ့ဒီအဆောက်အဦတွေမှာနေထိုင်သူအလုံးဗိုင်းရပ်စ်ပိုးရှိမရှိစမ်းသပ်စစ်ဆေးမှုမဖြစ်မချင်းဒီအရရဲ့ပြပကိုထွက်ခွင့်ရမှာမဟုတ်ဘူးလို့လည်းဟောင်ကောင်အနာပိုင်တွေကကြေညာထားပါတယ်။ဟောင်ကောင်မှာနိုဝင်ဘာလကစလို့ယောဂကုသမှုအသစ်တွေဖြစ်ပေါ်နေခဲ့ပြီးပြခဲ့တဲ့နှစ်လအတွင်းကုသမှု 4,300 ကျော်တည်ပြုခဲ့တာကြောင့်တပြိုလို့ယောဂဖြစ်ပွားမှုအားလုံးရဲ့40ရာခိုင်နှုန်းမှရှိနေပါတယ်။ပြခဲ့တဲ့သတင်းပတ်ကကုသမှုထဝက်ကရောင်စင်မောင်းအရက်မှတွေ့ရှိခဲ့တာဖြစ်ပါတယ်။ကယောဂဖြစ်ပွားခြင်းတစ်လျှောက်လုံးလူရေ 9.5% သန်းရှိတဲ့လူတွေထူထပ်တဲ့ဟောင်ကောင်မြို့မှာအရင်ကလော့ခ်ဒေါင်းလိုအသွာအလာပြည်ပြည်နာမျိုးပြုလုပ်ခဲ့ခြင်းမရှိသေးပါဘူး။အခုချိန်ဒီဟောင်ကောင်မှာ COVID-19 ကုသမှု 1,000 နီးပါးရှိပြီးသေဆုံးသူ 168 ယောက်ရှိပါတယ်ခင်ဗျာ။ထိုင်ဝမ်ကာကွယ်ရေးစုံနဲ့စနေနေ့ကဝင်ရောက်လာတဲ့တရုတ်စစ်လေယာဉ်တွေကိုဇုံတဲ့ကနေထွက်ခွာဖို့ထိုင်ဝမ်လေတပ်ကတတိပေးခဲ့ရတယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ထိုင်ဝမ်ကိုပိုင်တဲ့နယ်မြေအဖြစ်ကြေညာထားတဲ့တရုတ်နိုင်ငံကမကြတဲ့မိလာတွေတဲ့ထောင်လိုက်လေယာဉ်တွေကိုအဲ့ဒီ area ဇုံနယ်မြေတဲ့ပုံမှန်ဆေးလုပ်ပြန်တမ်းလေးရှိတာဖြစ်ပါတယ်။ဒါပေမဲ့စနေနေ့ကတော့နျူကလ িয়ার လက်နက်တိုက်စင်နိုင်တဲ့ဗုံးကျဲလေယာဉ်80နဲ့တိုက်လေယာဉ်40ကထိုင်ဝမ်တောင်ပိုင်းနဲ့တောင်တရုတ်ပြည်နယ်တွေကထိုင်ဝမ်ထိကျုပ်ထားတဲ့ protest ဂျွန်ဂျာပြည်နယ်ပြင်ပေါ်ဖက်ကြော်ပြန်တန်းခဲ့ကြတာဖြစ်ပါတယ်။အဲ့ဒီလေယာဉ်တွေကိုလက်တပြတ်တိုက်ခတ်ရေးလေကြောင်းချီတက်တဲ့အတူ Radio 3 page တွေအပြင်တရုတ်တို့ရဲ့လူရှာမှုကိုစောင့်ကြည့်ဖို့ခြားထားတဲ့လေကြောင်းရင်ကွယ်ရေးဒုံးကြီးစနစ်အသုံးပြုပြီးပြန်လည်တုတ်ပြန်ခဲ့ရတယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တရုတ်ဘက်ကနောက်ဆုံးဖြစ်ရပေါ်ဝေဖန်ပြောကြားတာမရှိသေးပေမဲ့ထိုင်ဝမ်ရဲ့အချုပ်အခြာအာဏာနဲ့လုံခြုံရေးကိုကာကွယ်ဖို့လက်ချက်မှုတွေလုပ်ရတာလို့ပြောထားဖူပါတယ်။အခုလိုတရုတ်စစ်လေယာဉ်တွေထိုင်ဝမ်ကာကွယ်ရေးစုံနဲ့ဝင်ရောက်တာကအမေရိကန်နိုင်ငံမှာဂျိုးဘိုက်ဒန်သမ္မတဖြစ်လာပြီး3ရက်ကြာပထမဆုံးအကြိမ်လည်းဖြစ်ပါတယ်။ သမ္မတဒေါ်နယ်ထရမ့်လက်ထက်ကထိုင်ဝမ်ကိုအမေရိကန်နိုင်ငံရဲ့ထောက်ခံမှုတွေတုံ့ပြန်ပေးရလာတဲ့အပေါ်ကျုပ်တို့ဘက်ကစိုးရိမ်မှုတွေပုံများလာနေတာလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံဆိုင်ရာထိုင်ဝမ်ကိုယ်စားလှယ်သံအမတ်ကြီးရှောင်းဘင်းထင်းကဗိုလ်တော်ဦးနေကကျင်းပတဲ့သမ္မတဂျိုးဘိုင်ဒန်ရဲ့ကျန်းသစ္စာကြီးစုပွဲကိုတက်ရောက်ခဲ့ပါတယ်။ကျန်းသစ္စာကြီးစုပွဲပြီးတဲ့နောက်အမေရိကန်သမ္မတရဲ့အမျိုးသားလူမျိုးရေးကောင်စီပြောခွင့်ရအမလီဟွန်ကအမေရိကန်နိုင်ငံကထိုင်ဝမ်ကိုပေးထားတဲ့ထောက်ခံမှုကကျောက်ဆိုင်ကျောက်သားလိုခိုင်မာတယ်လို့လည်းပြောပါတယ်ခင်ဗျ။တောင်တရုတ်ပြည်နယ်တွေကရေပြင်ပိုင်နဲ့နေပြီးအများစုကိုပိုင်ဆိုင်တယ်ဆိုတော့တရုတ်နိုင်ငံရဲ့ကြေညာချက်ကိုလက်မခံပဲဥပဒေကြောင်းအရစိန်ခေါ်လာတဲ့နိုင်ငံတွေနဲ့ဂျပန်နိုင်ငံလည်းပါဝင်လာပြီးဖြစ်ပါတယ်။တရုတ်နိုင်ငံကကြေညာထားတဲ့အခြေခံပိုင်နဲ့နေပြီးနယ်တပိတ်မြင်းကြောင်းကိုလက်မခံကြောင်းအတိပေးတဲ့တန်တမာရေးစာတစောင်းကိုပြီးခဲ့တဲ့အင်္ဂါနေ့ကဂျပန်နိုင်ငံကကုလသမဂ္ဂကိုအကြောင်းကြားပြပလိုက်တာဖြစ်ပါတယ်။အဲဒီစာမှာတရုတ်ရဲ့နယ်ပြည်ပိုင်ဆိုင်ကြောင်းတောင်းဆိုချက်ကရေကြောင်းနဲ့လေကြောင်းလွတ်လပ်စွာတော်လှန်မှုကိုခတ်တပ်ဖို့ကြိုးပမ်းချက်ဆိုပြီးဝေဖန်ရှုတ်ချထားပါတယ်။ UK, ပြင်သစ်၊ဂျာမနီ၊မလေးရှား၊ဩစတြေးလျ၊အင်ဒိုနီးရှား၊ဗီယက်နမ်၊ဖိလစ်ပိုင်နဲ့အမေရိကန်နိုင်ငံတို့ကလည်းအလားတူတန်တမာရေးစာတွေကိုကုလသမဂ္ဂကိုပြပို့ထားပြီးဖြစ်ပါတယ်။ဂျပန်နိုင်ငံကအခုလိုတန်တမာစာပြပို့တဲ့နောက်ဆုံးနိုင်ငံဖြစ်လာတာပါ။တန်တမာကြီးရေးဆွဲမှုကကုလသမဂ္ဂရဲ့ပင်လယ်ရေကြောင်းဆိုင်ရာဥပဒေနဲ့ကိုက်ညီတဲ့ဆိုရဲတရုတ်ရဲ့ပြောကြားချက်ကိုလုံလုံလည်လည်ပယ်ချတယ်လို့လည်းဂျပန်နိုင်ငံရဲ့တန်တမာမှတ်တမ်းစာမှာရေးထားပါတယ်။ဒီနေ့ကနေမနက်ခင်းနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကြီးညာခဲ့တာပါ။အခုတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။မြန်မာနိုင်ငံမှာကိုဗစ်ကာကွယ်ဆေးထိုးဖို့လှုပ်လာနေပြီဆိုတဲ့အထီးကြောင့်တစ်ဖက်မှာပြည်သူတွေကြားပေါ်ရော့မသွားပဲကိုဗစ်ကာကွယ်တားဆီးရေးဆိုင်ရာကျန်းမာရေးစည်းကမ်းချက်တွေကိုဆက်လက်လိုက်နာဖို့လိုကြောင်းမြန်မာနိုင်ငံဆေးသိပ်ပံကျွမ်းကျင်ပညာရှင်တချို့ကသတိပေးလိုက်ကြတဲ့အကြောင်းကိုတင်ပြခြင်းပါလေ။ပြီးခဲ့တဲ့နှစ်နှောင်းပိုင်းတည်းကိုဗစ်ကူးစက်မှုအရှိန်မြင့်တက်ခဲ့တဲ့မြန်မာနိုင်ငံမှာပြည်သူတွေအတွက်ကိုဗစ်ကာကွယ်ဆေးရရှိဖို့မြန်မာအစိုးရကအိမ်နီးချင်းနိုင်ငံကြီးတွေနဲ့ညှိနှိုင်းဆွေးနွေးမှုလုပ်ခဲ့တာပါ။အခုဆိုရင်အိန္ဒိယနိုင်ငံကအခမဲ့ကူညီတဲ့ကိုဗစ်ကာကွယ်ဆေးတသန်းခွဲဇန်နဝါရီ22ရက်နေ့မှာမြန်မာနိုင်ငံကိုရောက်ရှိလာပြီဖြစ်တာကြောင့်လူ9သိန်းခွဲကိုထိုးပေးဖို့အစိုးရကစတင်စီစဉ်နေပါတယ်။ဒီလိုကာကွယ်ဆေးတွေထိုးကြတဲ့အတွက်ရောဂါကူးစက်မှုနည်းသွားမယ်ဆိုပြီးယူဆလို့မရသေးတာကြောင့်ကိုဗစ်ကာကွယ်တားဆီးရေးဆိုင်ရာကျန်းမာရေးစည်းကမ်းချက်တွေကိုဆက်လက်လိုက်နာဖို့လိုကြောင်းမြန်မာနိုင်ငံအမျိုးသားကာကွယ်ဆေးဆိုင်ရာနှိပညာအထောက်အကူပြုအဖွဲ့ရဲ့ဒုဥက္ကဋ္ဌစေတက္ကသိုလ်တစ်အငင်းသားပါမောက်ကဒေါက်တာစောဝင်းကတိုက်တွန်းလိုက်ပါတယ
်။ကာကွယ်ရေးရသည့်ဖြစ်စဉ်များသည့်ဖြစ်စဉ်ဒီကိုဗစ်စီးကမ်းတွေတော့ဆက်ပြီးတော့ထိန်းသိမ်းရပါတယ်။ဒါဆိုလည်းဥပမာပြည်သူအင်္ဂလန်နိုင်ငံဆိုကြည့်လိုက်ရင်ကာကွယ်ရေးတွေထိုးနေပြီ။ဒီကိစ္စလူကြီးတွေ900ရေမျိုးနေပါတော့ကျွန်တော်ထိုးပြီးပြီ။ဒါပေမဲ့အခုတတိယလိုင်းနဲ့ကြီးကျယ်ဖြစ်ပြီးတော့အကြီးကျယ်လည်းပြေဆုံးနေတယ်ပေါ့နော်။အဲ့တော့ကာကွယ်ရေးတွေလည်းတရားရရင်တော့လည်းမကြည့်ရဘူး။ဒါပြီးတော့လူကြီးတွေကျွန်တော်တို့တရားရရင်လုံးမဟုတ်တော့ဒီဆက်ရှင်တဲ့ကက်ကလေးတွေရဲ့အဲဒီအပေါ်တော့ထိုးပြနိုင်ဖို့ဒါလည်းအချိန်ရုံးမှာဖြစ်ပါဟိုကာဝယ်ကြီးအခုရောက်တာဆိုလည်းဗမာပြည်လူကြီးနဲ့ဆိုင်တော့လည်းအများကြီးလူပါပြီးတယ်အဲတော့ဒီကြတာတော့ဒီမတ်စတာကိုလက်စည်းတာလူစုလူဝေးဆောင်ကြရတော့ကျွန်တော်ကဒီချက်တွေတော့လုံးဝရှော့လို့မရပါဘူးအဲဒါကြီးကတော့ဉာဏ်ကျူးရှိနေမယ်ဉာဏ်လည်းဆက်လို့မရပါဘူ
းမြန်မာနိုင်ငံမှာဒီသတင်းမှတည်းကိုဗစ်ပိုးပြည်တွင်းကူးစက်မှုတွေရောကြလာတယ်ဆိုပေမဲ့ဗီဇာပြောင်းကိုဗစ်ပိုးတွေကူးစက်လာနိုင်တဲ့အန္တရာယ်ရှိနေတဲ့အတွက်ကိုဗစ်ကာကွယ်ဆေးတစ်ခုတည်းအပေါ်မှာသာပြည်သူတွေစိတ်ချအားကိုးနေလို့မရသေးကြောင်းရန်ကုန်စစ်ရုံကြီးရေးပေါ်ကုသဌာနဌာနမှူးဒေါက်တာမော်မော်ဦးကတတိပေးပါတယ
်ဒီနေ့ဆိုင်ရောက်လာတယ်ပြောလာတယ်ပြင်ရောက်လာတယ်ဒီဘုံတပေါ်ကနေကြာလာတယ်ဒါတွေကပါဝင်ပြီးတူတူအားကိုးနေရအောင်ဘာလို့ဆက်နေလဲအင်္ဂလာမျိုးမျိုးကြောင်းနေတာကြောင်းနေတဲ့ပုံစံကိုကြီးရတာလေဒီနေ့ကျေးဇူးတင်ပြီးတရားရည်မို့ဒါတမျိုးဘာသာတပြောင်းသွားရင်ကျေးဇူးတင်မှဖြစ်နေတာလေအဲ့ဒါလေးတွေကဟိုကကျေတူပြီးတော့ပုံမှန်တိုင်းပဲဒီကိုကြီးမှာနိုင်ရတဲ့အားတွေနိုင်ရထားပြီးပြီးတာလည်းနော
်အိန္ဒိယကဆယ်ရန်စေဝါထုတ်ကုမ္ပဏီကြီးကကိုဗစ်ရှိလို့အမည်ပေးထားတဲ့ကိုဗစ်ကာကွယ်ဆေးဟာအောက်စဖို့ဒ်ကသို့အက်စထရာဇနကာဆေးကိုပြန်ထုတ်တာဖြစ်ပြီးဘေးအတွက်ဆိုးကျိုးနည်းတယ်လို့ပမောက္ခဒေါက်တာစောဝင်းကရှင်းပြပါတယ်
ဒီလိုဆူဆူရတော့ခုချိန်ကြီးသိရတော့စိတ်ပြီးတော့ပြင်းထန်တာမရှိဘူးကာကွယ်ဆေးထုတ်ပြန်ဖြစ်တတ်တဲ့ထိုးတဲ့နေရာမှာနားရတယ်ကြားရတယ်ပေါ့နော်အဲကြက်သားတွေနားရတယ်ကိုလက်တွေကိုက်ရပေါ့နော်အဲ့ဒါမျိုးရတော့ဒီနည်းနည်းလုံးတယ်လို့ဖြစ်တယ်ပေါ့အဲ့ဒါတွေရတော့ရှိပါတယ်အဲ့ဒါတော့ဒီကာကွယ်ဆေးတိုင်းမှာနည်းနည်းများရှိတယ်ဒီခုထုတ်တဲ့ခုပြီးရှိရတယ်ရောနည်းနည်းသာသေးတာ အော်တိုအက်စထရာဇနီကာပေါ်တော့ဒီဆေးရတူတူပဲပေါ့နော်အဲ့တော့အဲ့ဒါကဒီပြင်းထန်တဲ့ဆင်းနေတော့မရှိပါဘူး
မြန်မာအစိုးရကတော့ကိုဗစ်ကာကွယ်ဆေးနောက်ထပ်တန်းသွင်းတဲ့ကိုအိန္ဒိယကနေဝယ်ယူထားပါတယ်။အိန္ဒိယသာမကတရုတ်နိုင်ငံကလည်းမြန်မာနိုင်ငံကိုတရုတ်နိုင်ငံတို့ကိုဗစ်ကာကွယ်ဆေးအလုံးရေ3သိန်းထောက်ပံ့ကူညီမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီရဲ့ဇန်နဝါရီဒုတိယအပတ်မြန်မာပြည်ခီးစဉ်တွင်ကြေညာခဲ့ပါတယ်။အက်စထရာဇနီကာဆေးရထိရောက်မှုက80ရာခိုင်နှုန်းကနေ90ရာခိုင်နှုန်းကြားရှိပြီးဖိုင်ဇာက95ရာခိုင်နှုန်းမော်ဒါနာက94ရာခိုင်နှုန်းကျော်ရှိတယ်လို့သုတေသနဆိုင်ရာနေမှာဖော်ပြပါတယ်။ AstraZeneca ဆေးကိုတစ်ခါထိုးရင်4ဒေါ်လာသာကုန်ကြပေမဲ့ Pfizer ကဒေါ်လာ20မော်ဒါနာက38ဒေါ်လာဝန်းကျင်မှာရှိပြီးလူတိုင်းကာကွယ်ဆေးနှလုံးထိုးမှသာထိရောက်မှုရှိမယ်လို့ဆိုပါတယ်ခင်ဗျာ။
စင်တော်ဝဲမင်ပါ။တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ကိုရုရှားကာကွယ်ရေးဝန်ကြီးစာဂေးစွိုင်းကူတောက်ချာနေကနေပြည်တော်မှာလာရောက်တွေ့ဆုံခဲ့တာဘလို့ထူးခြားမှုရှိတာကိုရုရှားမှာနှစ်နှစ်ကြာပညာသင်ယူခဲ့တဲ့တပ်မတော်ရာရှိဟောင်းသုံးသက်သူဒူကိုမေးရမှာတင်နေကမဟာဗျူဟာလိလာရေးဖွဲ့အမှုဆောင်ဒါရိုက်တာဒေါက်တာနိုင်စေဦးကအခုလိုစာရှင်းပြပါတယ
်ထူးခြားအခြေအနေတခုလိုမြင်ပါတယ်ရုရှားမှာလည်းတခြားမဟာမိတ်နိုင်ငံတွေရှိပါတယ်ခင်ဗျာလေးပေါ့နော်ဒါပေမဲ့ဟိုရုရှားကဝန်ကြီးတယောက်အနေနဲ့ဒါသူ့ရဲ့ကျွန်တော်နဲ့ဆက်တခုနဲ့ပါဒီမှာလို့နိုင်ငံသားဘိုးထွက်တယ်ပြည်နေရှင်မြန်မာနိုင်ငံကိုလာအားဆောင်ပြောထူးကြလို့မြင်ပါတယ်ဘာလို့လဲဆိုတော့အင်အားကြီးနိုင်ငံရဲ့ပြန်ချက်မှုပေါ့လေရေးလာနေတာဖြစ်ပါတယ်ဒီဒေတာတွေမှာရှိတဲ့မြန်မာနိုင်ငံဟာလည်းဒီ strategic geopolitical အရာအကြီးကြီးကမဟာဗျူဟာရနေရာမှာရှိနေတဲ့အတွက်ဒါရရှားဒီသူ့ရဲ့မဟာဗျူဟာမိဖက်ရတာဒီမှာဒီလူတိုင်းရောက်တဲ့အခြေအနေဖြစ်တယ်လို့ဆိုမြင်ပါတယ်တော်ရဲသုံးနှစ်ကျော်ကာလတွေ့ရရရှားနေပါပြီ။မဟာဗျူဟာရတောဆောင်ရေးဆိုင်ရာစာချုပ်လက်မှတ်ပူထားတာလည်းဖြစ်ပါလေ
။အဲဒီတော့အခုအာရှဒေသတွေမဟာဗျူဟာမြောက်အရေးပါတာဖြင့်နောက်ထပ်ရောအရေးပါတာရှိပါသေးလားလို့မေးရမှာဒေါက်တာနိုင်စေဦးကပဲ
။ရရှားသမ္မတဟိုဘလော့ဒီမာဘူးတွေနေဆက်ပေါ့နော်။ဒါလည်းသိကျင်ပါပဲ။သူရဲ့ကက်ဘိနက်ကိုကြီးဖွဲ့လို့တော့ကျောင်းထဲဖွဲ့စည်းခဲ့တဲ့အချိန်မှာဒီတော်ဝန်ကြီးစာကြီးအစွာကိုယ်ကြီးလည်းတော့ပြန်ပြီးတော့ကာဝတ်ဝန်ကြီးဖြစ်အဲ့ဒါညှိခံရတယ်။အဲ့ဒါပဲဒီကာဝတ်ဝန်ကြီးဒီအချိန်မှာလာရီမာဘူဒီရဲ့နေရာကိုဆက်ဆံလာနိုင်တယ်ဆိုပြီးတော့မှပေါ့လို့အသုံးသမှုတွေရှိနေကြပါတယ်ပေါ့နော်ဆိုတော့စတိုရီရရှားနိုင်ငံမှာအရေးပါတဲ့နေရာကိုလက်ရှိမှာခိုင်ခွင်နေပြီးတော့ဖြစ်တယ်
ဒီနေရာမှာလောလောဆယ်ရေကောက်ပွဲပြီးမြန်မာနိုင်ငံကိုရောက်လာတာကရောထူးခြားမှုရှိပါလားလို့မေးရမှာဒေါက်တာနိုင်စေဦးကစက်ပြီး
ဟိုနိုင်ငံကြီးပေါ့ဘယ်တဲ့အမှုမရှိလို့မြင်တယ်ဒါပေမဲ့ရရှားရဲ့ဒီ inability ကအပေါ်ပေါ့နော်သူကနော်ဘူးကိုတော့ဒါဆိုပြတယ်လို့ကျွန်တော်မြင်ပါတယ်ကျွန်တော်တို့နေကြတာဟိုမာဗီလာမိတ်ဆက်ဖြစ်တယ်ဆိုတော့ဒါခင်ဗျားကပြလို့ရဲဒီလိုပြပါမယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာဘာလို့အခြေတော်ကနိုင်ငံတွေထဲမှာဒီနေ့တော့ရရှားနဲ့ပူပြီးရှိကြတာခြေတော်ကပြင်နေပေါ့နော်အခုတော့ကျွန်တော်မြန်မာနိုင်ငံဘက်ကတော်တော်ကြီးကိုဒီနည်းပြဘက်ကိုကြောက်လာတာကိုမြင်ပါတ
ယ်အဲ့ဒီတော့အဓိကဘာကြောင့်အခုလိုရုရှားမြန်မာကာကွယ်ရေးမဟာဗျူဟာကြောင်းလာပါလဲလို့မေးရမှာဒေါက်တာနိုင်စေဦးကပဲ
အားလုံးလည်းတမန်တော်ကြီးဆက်ဆံရေးဒီဟိုပုပ်ကူကြီးကဟိုတမန်တော်ဝင်ကြီးတဲ့ကျွန်တော်ရုရှားကဝန်ကြီးရဲ့ချင်းကြီးဆက်ဆံရေးပေါ်တယ်ပို့ကြည့်မယ်ဟိုလုံငယ်တော့တုံးနေကလေးကနောက်ဆက်ချက်ခုနေတော့မှရုရှားကဝန်ကြီးကဒီလိုရှိမှာပဲမြန်မာနိုင်ငံကဒါချစ်ချစ်ကြီးလာရောက်ဖြစ်ပါတယ်အဲ့ဒီချိန်တုန်းကစူတပီအက်ရှင်တိုက်လေ၆စီးကိုမြန်မာနိုင်ငံကိုရောက်ချမယ်ဆိုပြီးမအဲ့ချိန်မှာတော့တူညီကြတာရှိပါတယ်ပေါ့ကွတော့ဟိုလက်ရှိဒီတုံးနေကြီးရဲ့အချိန်မှာသူဖောက်ရောက်လာပြီးတော့မြန်မာတပ်မတော်တွေအဲ့ဒါအရေးပါတယ်ဒါလက်နက်စနစ်တွေကိုထပ်ပြီးတော့မှမရှားနိုင်တဲ့ရောက်ချမယ်ဆိုပြီးတော့တော့တူညီချက်တွေအစတုန်းကတည်းကရှိနေကြတယ်ကျွန်တော်တွေ့ပါအ
ဲ့ဒီတော့အရင်တစ်ခေါက်ကမဟာဗျူဟာမြောက်တိုက်လေရင်တွေအချင်းအခုတစ်ခေါက်မဟာဗျူဟာမြောက်လေကြောင်းကာကွယ်စနစ်တွေထူးခြားမှုကိုမေးရမှာလဲဒေါက်တာနိုင်စေဦးကပဲ
သူလည်းနဲ့စနစ်တွေအရဆိုရင်အဖြစ်တော်ချောင်းပါမယ်မကပါဘူးပေါ့နော်အားချပါမယ်ဒီဒီလိုချားလည်းနဲ့ဖြစ်ကုန်မှာနိုင်ငံပထမဆုံးစတော့တဲ့ဒီစံသူတွေ့ပါတာကန်စာ as well လေကြောင်းကာကွယ်စနစ်ကလူချားတက်တော်မှာလည်းလက်ရှိမှာတိုးနေရစနစ်ဖြစ်ပါတယ်ကိုအားချဒီကမှာကျွန်တော်လက်ရှိတဲ့အခါကျတော့ PNN နဲ့နိုင်ငံမှာရှိရသူဒေးနဲ့ဆက်ပြီးမဲ့ဒါတိကျတဲ့ဆောက်တော့ကျွန်တော်မတွေ့ရဘူးပေါ့နော်နောက်ပြီးတော့မှဒီစမြေဒီဟိုအဖြစ်လည်းအမှန်ဖြစ်တာတရားစုပွဲမှာလည်းဒါရရှာနေတဲ့ဟိုထုတ်ထုံးနေတဲ့အင်ဂျာမျိုးတွေရှိရပေါ့နော်ဆိုတော့ဒါအကြီးပါတဲ့စနစ်ပေါ့နော်ဟိုဒီကာဂွေဟိုအတကယ်တော့ offensive weapon ပုံပေါ် defensive weapon နေနေပေါ့နော်ဆိုတော့အကြီးပါတဲ့စနစ်တစ်ခုဖြစ်တယ်ဆိုတော့ကျွန်တော်မြင်ပါတယ
်ဒီနေရာမှာအခုလိုအကြီးပါတဲ့လက်နက်စနစ်တွေကိုဘယ်လိုအနေအထားမျိုးမှာသုံးဖို့လိုပါလဲလို့မေးရမှာဒေါက်တာနိုင်စေဦးကနိုင်ငံရေးမှာရန်သူမိတ်ဆွေမရှိပဲအကျိုးစီးပွားပဲရှိကအခုခင်ဗျာကအကန့်အသတ်နဲ့ဒီပါစင်မျိုးမဖြစ်လာဘူးလို့ယတိပြတ်မပြောနိုင်တာမျိုးပါဆိုပြီးအခုလိုရှင်းပြပါတယ
်။ဒါတော့အစွမ်းဆိုလို့ရောက်တော်စနစ်ကလည်းဒါတော်တွေရောက်တော်စနစ်အတူတူရအောင်အပေါ်ဒီဖန့်စ်ပေါ့နော်အရေးကြီးတဲ့
ตัวยาต่ออุบลีว่าอุบลนี่ทำอะไรเนาะรู้มีอันรู้เนาะตอนนั้นตัวรู้มีอันรู้เราเชื่อใจยี่สิบเอ็ดสองวันยังรู้กาวเวทีท่านเนี่ยว่ามันสุดภูฐานะที่ว่าที่ชอบอยู่มันดีเนาะแต่เช่นอะไรไม่ทำอย่างนี้ว่าเราเข้ากาวเวอุดรธาที่ไม่ได้ไม่เชื่อสิ่งที่มาแต่จะในเสือกาเวอกุลรัชยาเล่นเนี่ยสิปูเวลายาดากาเลยรัชยาเนี่ยปัญญาเส้นเนื้อมือเปลี่ยนยังไงที่เอ็นเนี่ยหนึ่งในเงี้ย
เช็คแค่ในมือแทงกูบ้าจูดเวทเทนเซนทาร์ลูชิเตลูสบาร์เลยเนี่ยฉันเอาเว็บมาบ้างมาวิวเองยิ่งมาวันเนี่ยยุ่งยิ่งแต่จะเนี่ยวิวซีเซนเซนเซมูเรเนี่ยเปิดตัวอาจารย์เปย์วิวเป็นจริงเนี่ยวิวอีกอันนี้วิวเนี่ยถ้าเดี๋ยวสังเกตมาเดี๋ยวจะเชื่อเรื่องสังพันธ์จริงเนี่ย แล้วเพื่อกดทวิตตรงนี้อะไรเอฟซีเจ็ดทวีนั่นไงยี่ชิ้นนี้เนี่ยเปิดตัวก็วันที่มีอยู่สามเจ็ดก็ยิ่งพูดยาวยิ่งได้ส่วนน้องจะมารู้วิวอีกสักยี่ตัวไปเข้าไปเนาะสายการในซาปูเมสุยวิวเอเมริกันแต่ยามาวันสี่เซนอุลเลมูปิโอสายจุดดาแม็กซี่ยังอาจจะงาแกงองสายจีสุปิโอสายดานันจาวัยอีเมลไปปูเมสุยแต่ไม่เสร็จวิวอีนิวส์ดอทคอมโฮยามาบีมาเปิดยามาสี่เซนสุปิโอยินไหมไหม เฟซบุ๊กต้องดูเรื่องนี้เนี่ยเลยมารู้ที่ยามาบีก้าเปิดยามาสี่เซนด้วยสายเรียกเข้ามาเลยเฟซบุ๊กสามยามาลาบิโอยี่ตานายมาเนาะเฟซบุ๊กมาฟิวยามาวันสามยามาสุดเดียววิวเอเบอร์มิสนิวส์เรียสามยามาโกตัวบิโอจะมารู้สิ่งของเมสเซจโฟนอะไรก็ลืมอยู่แม้จะดูเรื่องลาบิโอยี่นายมาเองตอนนี้สิ่งที่ก้าต้องเจอจะจูลาจามาเรื่องสามยามาชูโซนีมาเอง
มิงลาวาตัวราชมีอาชีพจะมาติงกีไทยปะอเมริกันตำราฮาวดอนเนทรัมป์บอกเอาลูกดอกกาเดียสวยเดสวยสวยเจ้ากูเอเทลลูกดอกมาตั้งนานนี่ติดตัวบุชินีบารีสันวัยน่าชาวเยนีลูกดอกสาวด้วยลูกองเงวิญญาณหูมาปงการท้าจวบตำราฮาวกาตัวดูลูกสาวเรื่อยสุดสวยทาราบะ ตำราอนามชีโรบิเมทรัมป์บอกเดียสวยสมกูดิโมแครติกเบกกาเปลี่ยนทางเสนอสังเวียนยาเดจังยินเนปัตเตลูฟิวเอเอ็มพิโรสัญญาตรีตาวิงกันเปซีวิรากุสวาราซูซีติมจาทาวาเรตอนนี้ทรัมป์ทักขันตุริกาสันวัยละชาวเยนีมายุดต่อสาวด้วยยุ่งยิ่งสังกัดวิญญาณเคปิเดนาวตรีนี้จะไปจ้าทรัมป์บอกเดียสวยบุ เอาลูกดอกมาด้วยไม่ค่อยตีบุกเกจาระบ้างสูบองจอมุพี่เอาตำราห้องกับลูกสาวเดือดสุดสวยปีที่อาสวยสุดเดือดสวยเจ้ากูรอสันวัยหน้าเนี่ยสังเกตเนี่ยแต่เนี่ยหลานเนี่ยมาเทลูกดอกกูเต็มตัวมาพี่ปีเทลูกดอกมาจานาเสียสียามาบ้างที่ลงงานสิงห์กูดิโมแครติกเบกกาปูดิเนี่ยลงนี่เดือดรีพับลิกันริกาพี่ว่าเร
ดูสัมผัสมันเป็นยังไงยาสูบมุกเอาลูกดอกมาไม่จงสูบเฉยดูด้วยลงงานสิเนื้อส่งเนื้อลูกแคบีดีเอจูสการ์โรเทลลูกดอกลงงานสิเอจ้วยมันลงล็อกตามอยู่ที่ไหนเนื้อลูกเทลลูกดอกมาเนื้อสุขเขาสาวมิชแมกกอนเนียพิโอสุเคราบะตำราจูบไปแต่งงานจันทร์สาจิงสูบเวมิงกุมานิยูเย่พิโอสุเคราเน่เดโมแครติกเบกกา ตำราฮังกูที่อาศัยอยู่ในรัฐชินาวมีวุลุเลวิบังขยาวาเรอัลลูโตโอเกต้าเดโมแครตมานาซิเปโลซิการ์โรดีสุสเวเจกูนิมบาเร
อารมณ์สังเกตเวอร์ยูนิฟายอารมณ์กูไม่ไล่ปีชิเซียอัลลูสุรากาแต่บินยิ่งสิเดลุมัติมาวูยิ่งมุกูดิลูลูกดามฮอบาบูเรตำราฮังกูเทลลูโตกาที่อาศัยในดลาสุรามาเลอุบลีจียาจวนเจนตุริกาทวมตูชาบาว ทั้งนี้เทลลูโตมาดิโมแครตกันเองเหตุอาซียานิราชาจานามุการอสเซลูเมชินีชิบาร์ดแต่เมื่อทรัมป์กูที่อาศัยในยี่ตัวเทลลูโตมาต้องบอกนับปงเท่ากันบุลูบาร์ดถ้าหากส่วนดิโมแครตเทลลูโตมาอารมณ์งาเซเน่รีพับลิกันมาเพิกกาเนสุสักคนอู่เท่ากันบุลูอับาร์ดชิคาโกเด็กตัวก็เอซิฮักการอคุลุต้องตับาร์ด
One of the consequences of impeachment.
We love you. We will be back in some form.
အချိန်ဒီပုံစံတစ်မျိုးနဲ့ပြန်လာမယ်လို့ပြောခဲ့တာပါ။သမရယာရုသက်တံမကုန်ခင်မှာဖယ်ရှားခံရတာမဟုတ်တဲ့အတွက်သမရဟောက်ထရန့်ဟာပင်စင်ခံစားခွင့်ဝန်တန်းစရိတ်နဲ့သမရရဲ့အထူးလုံခြုံရေးအဖွဲ့အကာအကွယ်ဆက်ပြီးရနေပါတယ်။ဒီခံစားခွင့်ကိုပေးထားတဲ့သမရဟောက်များဆိုင်ရာဥပဒေကိုဒီမိုကရက်ဘက်ကပြင်ဖို့မလုပ်ဘူးဆိုရင်တော့တကယ်လို့ထရန့်မှာအပြစ်ရှိကြောင်တွေ့ခဲ့ရင်လည်းအကျိုးခံစားခွင့်ဆက်ရနေမှာပါ။ထရန့်ကိုတရားဆွဲဆိုမှုကလွတ်တော်လုပ်ငန်းဖြစ်တာထားရှိကြောင်းသမ္မတဘိုင်ဒန်ကပြောပါတယ်။ဒါပေမဲ့ဒီလုပ်ငန်းစဉ်ကြောင့်အစိုးရအဖွဲ့ဝင်တွေကိုအထက်လွှတ်တော်ကအတီးပြုတ်ပေးတဲ့လုပ်ငန်းစဉ်ကိုတော့မနှောင့်နှေးစေလိုကြောင်းပြောပါတယ်
။ The more time we have to get up and running.
ဒီကိစ္စတွေကိုအချိန်ပိုယူပြီးဆောင်ရွက်နိုင်ရေးပိုကောင်းပါတယ်လို့သမ္မတဘိုင်ဒန်ပြောဆိုသွားတာပါ။ထရန့်ပေါ်တရားဆွဲဆိုမှုကိုတော့ဖေဖော်ဝါရီလအတွင်းမှာစတင်ကြားနာနိုင်ပါတယ်။သမရာဟောင်းထရန့်ဟာလွှတ်တော်ကနှစ်ကြိမ်တရားစွဲဆိုခံရတဲ့ပထမဆုံးသောအမေရိကန်သမရာဖြစ်ပါတယ်။အမေရိကန်သမရာတွေထဲမှာတော့ယာရုသက်တမ်းကုန်ပြီးနောက်ပိုင်းအထက်လွှတ်တော်မှာကြားနာစစ်ဆေးခံခဲ့ရသူမရှိသေးပါဘူးရှင်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆောင်တို့ပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်မင်္ဂလာပါရှင်မြန်မာနိုင်ငံတွင်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့စာနေပါ။ထိုင်းမှာအလုပ်လုပ်ချင်လို့မျောလင်းချက်တတိကြီးနဲ့စောင့်ဆိုင်နေတဲ့ထောင်နဲ့ချီတဲ့မြန်မာရှေ့ပြောင်းလူသမားတွေရဲ့အလုပ်သွားလို့ရခင်ကအောင်နေနေပါတယ်။သူတို့ထဲကအများစုကတော့ပွဲစားတွေအလုပ်ကိုင်ရှာဖွေရေးအေဂျင်စီတွေကိုပတ်စံ၁၀သိန်းကျော်စီပေးထားခဲ့ရပြီဖြစ်ပါတယ်။အခုပေးလိုက်တဲ့ပမာဏကအစိုးရကသတ်မှတ်ထားတဲ့ဝန်ဆောင်ခရီးနဲ့အများစွာပိုနေပြီးတော့ချိန်မှထားရတဲ့အတူတွေကလည်းပေးရမယ့်ရက်ကိုကျော်လွန်နေပါပြီ။ဒီဆောင်မကိုဒို့အတန်တရင်တော့အေးအေးအောင်ကဆက်လက်ပြပြပေးသွားမှာပါ။
မြန်မာနိုင်ငံရဲ့ခြေလက်ဒေသတွေမှာအလုပ်ကိုင်ရှာပါလာတာကဒေသခံတွေကိုနိုင်ငံခြားချွတ်အလုပ်လုပ်ဖို့အကြောင်းဖန်လာစေပါတယ်။ဒီလိုသွားရှာရတာကနေခေါင်းမုတ်ဖျက်ခံရတာ၊လူကုန်ကူးခံရတာနဲ့အကြောင်းကြောင့်တခြားနိုင်ငံတွေမှာဖမ်းဆီးအကျဉ်းချခံရတာအခြေဖြစ်နိုင်လို့အန္တရာယ်များလွန်းတဲ့စွန့်စားမှုတစ်ခုဖြစ်ပါတယ်။လူတွေဟာသူတို့ကိုတရားဝင်အလုပ်တစ်ခုရှာပေးဖို့ပြည်တွင်းကနှီးစက်ရပွဲစားတွေကိုအားကိုးတတ်ကြပါတယ်။မြန်မာရွှေ့ပြောင်းအလုပ်သမားတို့ဟာသူတို့ခီးစဉ်မစားတင်ခင်မှာပဲနိုင်ငံသားချင်းအမျက်ချုပ်ခေါင်းမုတ်ဖျက်တာကိုခံနေရပါတယ်။အခုလည်းကြည့်ပါဦးမောက်မာတို့အဖြစ်မှာကိုဗစ်ကြောင့်အလုံးမရှိတော့တဲ့သူယောက်ျားနဲ့အတူချိုင်းနိုင်ငံကိုအလုံးသွားလို့ကြမယ်ဆိုပြီးဆုံးဖြတ်လိုက်ကြပါတယ်။အဲ့လိုသွားဖို့ဂျာခန်ပွဲစားတဦးနဲ့အေဂျင်စီတစ်ခုစီကနေသူတို့အကူအညီယူခဲ့ရပါတယ်။ဝန်ဆောင်ခအတွက်ကတော့ငွေကျပ်သိန်း20ကျော်ကိုတစ်လ9ကျပ်တိုးနဲ့သူမှချီးလိုက်ရပါတယ်
။အေဂျင်စီကရဲမဟုတ်ဘူး။ဒါမှတဦးရှိသေးတယ်အဲ့ဒါပွဲစားကနေမှအေဂျင်စီနဲ့ချိတ်ပေးတာပေါ့အေဂျင်စီကတအုံးနဲ့တအုံးယူတာမတူတချို့ကြတော့73သိန်းခွဲတချို့က72သိန်းညီမတို့ကတော့73သိန်းညီမတို့ထက်များတဲ့လူလဲရှိကောင်းရှိနိုင်မယ်ပေါ့နော်ဒီညီမတို့ဒီထက်မှဂလူဖွဲ့ထားတဲ့လူတွေရောရှိတယ်78သိန်းအောင်ကုန်ခဲ့ရဲ့ညီမတို့ကဟို73သိန်းတပုံနဲ့ပြရတဲ့73သိန်းကျော်အောင်အဲ့ဆောက်အုပ်လုတာဘာညာမပါသေးဘူးညီမတို့ဆောက်အုပ်လုတာဆိုရင်တယောက်ကို1သိန်းကျော်လောက်ကုန်တယ
်အလုပ်သမားတွေဟာစာချုပ်ချုပ်ပြီးပွဲစားစီငွေချေပေးရတဲ့အချိန်သူတို့ကိုအစိုးရကတရားဝင်ခွင့်ပြုထားတဲ့ဘေးအေဂျင်စီကပို့ပေးမှလဲဆိုတာကိုမသိကြပါဘူး။တခါမှလည်းဓာတ်ရိုက်ပြောဆိုဆက်ဆံမှုချင်းမရှိသလိုစာချုပ်ကိုလည်းတိတိကျကျမဖတ်ကြပါဘူး။မောက်အမကတော့လွန်ခဲ့တဲ့3နှစ်ကလေးကထန်းကိုသွားအလုပ်လုပ်နေတဲ့သူမညီမဖြစ်သူချိတ်ခဲ့တဲ့ပွဲစားနဲ့ပဲဆက်ချိတ်တာဖြစ်ပြီးတော့ညီမဖြစ်သူသွားတော့ကတော့6သိန်းလောက်ပေးခဲ့ရတယ်လို့ပြောပြပါတယ်။ဒါပေမဲ့မောက်အမနဲ့သူ့အမျိုးသားကတော့တယောက်ကိုဝန်ဆောင်က73သိန်းပေးခဲ့ရတာပါ။အဲ့ဒီပတ်စံကိုပြီးခဲ့တဲ့ဖေဖော်ဝါရီလကခြေခဲ့တာဖြစ်ပြီးသ
တနှစ်နီးပါးလောက်အထိအဲ့ဒီအကျွေးအကျွတ်အကျိုးပေးနိုင်ဖို့ကိုကျိုးလင်မယာရုံးကန်နေရစေဖြစ်ပါတယ်။ COVID-19 ကြောင့်မအုံမနဲ့သူ့မျိုးသားတို့ထိုင်းနိုင်ငံကိုသွားခွင့်မတားသေးပါဘူး။သူတို့စာချုပ်မှာတော့ဝန်ဆောင်ကဟာတသိန်းခွဲဝန်းကျင်လောက်သာရေးထားပေမဲ့ပွဲစားကတော့အဲ့ချက်ပိုကြောင်းချပါတယ်။အစိုးရသတ်မှတ်ချက်ကတော့ထိုင်းသွားမဲ့ MOU အလုပ်သမားအကျွတ်ဝန်ဆောင်ကမြန်မာငွေတသိန်းခွဲကျပ်နဲ့ထိုင်းဘတ်ငွေ3600လာဖြစ်ပါတယ်။
အစိုးရတတ်မှတ်ထားတာလည်းပိုပြီးကြောက်ခံထားတယ်ဆိုတော့အခုရောဂါတွေဖြစ်မှပိုပြီးလည်းတိတာအရင်စာချုပ်ထုတ်ခံနေတော့လည်းမသိခဲ့ဘူးဘလောက်ဆိုတော့ပေါ့နော်နင်တို့ဘလောက်ကြမ13နှစ်ပြီးရမယ်17နှစ်ပြီးရမယ်အခုတည်းကတွားချင်းစောနဲ့အော်ဟုတ်ကဲ့ပြေးမယ်ချုပ်မယ်ပေါ့ညီမတို့ကလည်းမရှိလို့တွားလုံစားရမှာလေသက်ဆံပေါ်လို့သူတို့ပေးထားကြအောင်မဟုတ်ရမှာဒီလိုအစိုးရတတ်မှတ်ထားတာထက်သူတို့ကပိုကောက်ထားတဲ့ဟာတော့ညီမတို့လည်းပြန်ပေးစီချင်တာပေါ့နော
်အတော်ခက်ခက်ခဲပြောဆိုပြီးမှပွဲစားကသူတို့လင်မယားကိုထိုင်းမသွားရခင်စက်ကြမှာဝန်ဆောင်က6သိန်းကိုခဏပြန်အမ်းပေးတာပါ誒
အခုကသူတို့က6သိန်းပြန်ပေးတယ်လားပြောတယ်ဒါတွေကပြန်ပြီးထွက်ခွာရင်းနဲ့ပေးရမှာပဲသူတို့ကအဲ့လိုစကားကိုင်းနဲ့ပြန်ပေးရညီမတို့အခုကညီမတို့ပြည့်စုံကြတာအခုသူတို့အစိုးရကဘယ်လောက်သတ်မှတ်ထားလဲအဲ့တိုင်းပဲကောက်လေဟုတ်မလားအခုကကြတော့သူတို့ကအများကြီးပို့ပြီးကောက်ခံတာတော့မှာတော့ညီမတို့ပို့ဖို့တော့နင့်နာပြီညီမတို့ကရေးနှက်ခါနာဖြစ်တယ
်မဟုတ်မှာကပြောကြရပါသူမလိုပဲထိုင်းကိုသွားလို့လို့ဖို့စောက်ဆိုင်နေသူ6000ကျော်ရှိနေပါတယ်။သူတို့ကလည်းပွဲစားစီကနေဝန်ဆောင်ကတစ်သိတစ်ပိုင်းပြန်ရတာမျိုးရှိပေမဲ့ထိုင်းသွားရတဲ့အခါမှာပြန်ပေးရမှာဖြစ်ပါတယ်။ဒါပေမဲ့တချို့ကြပြန်တော့လေဘယ်လိုက်ရမှန်းကိုမသိလို့ပြန်မရသူလည်းရှိပါတယ်။တချို့ကတော့အလုံးကရချင်တာကြောင့်ဝန်ဆောင်ကပြန်မယူပဲချွတ်ခွင့်ရမယ့်အချိန်ကိုသာစောင့်မျှော်နေသေးပါ။ဒီထဲမှာအစိုးရကြောင်အုပ်ဆရာဖြစ်ခဲ့မှုတဲ့ဦးအောင်ဆန်းဝင်းလည်းအပါအဝင်ပါသူကလည်းပွဲစား3သိန်းခံပြီးမှအေဂျင်စီနဲ့ချိတ်မိပြီးပွဲစားစီဝန်ဆောင်က10သိန်းပေးပြီးငွေချေစာချုပ်ချုပ်တာဖြစ်ပါတယ်။သူ့ပတ်စပို့ရဖို့ကိုလည်းအစင်စင်ကြံ့ကြတဲ့ဌာနဆိုင်ရာလုပ်ငန်းတွေကိုမလုပ်ချင်လို့တရားမဝင်ပွဲစားတူစားပြီးလုပ်ခဲ့တာပါ။အစိုးရစီမှကိုယ်တိုင်လုပ်ရင်အများကြီးတက်တာမှတိပေမဲ့ပွဲစားကို3သိန်းပေးပြီးလုပ်ခဲ့တာဖြစ်ပါတယ်
။ဆိုလိုတဲ့3သိန်းအောင်ကျော်3သိန်းလောက်ပေးရတယ်။ဥပမာကိုတိုးပြီးတော့လုပ်မယ်ဆိုရင်တော့လေ5000လို့ပြောတာပဲ။ဥပမာကိုတိုးလို့မချိုးစီးရင်ကြရဲကြရဲပြီးတော့မာကြီးများတယ်အဲ့မှာရှိတဲ့ပွဲစားအမှတ်ဆိုလို့ရှိရင်ပြည့်တယ်ပြတ်တယ်ဌာနဆိုင်ရာဒီဝန်ထမ်းတွေကလည်းပဲသူတို့ရဲ့လစာအနေထားနဲ့ဒီပွဲစားနဲ့အကုန်ထိတ်ကြတာကိုနေရာတိုင်းမှာဒီနည်းနေရာမှာဆိုပွဲစားနဲ့မကင်းဘူးခင်ဗျအဲ့မှာရှိတဲ့ဝန်ထမ်းတွေကပွဲစားမျက်နှာမြင်လာနဲ့ဒီနေ့ပတ်သက်တဲ့ပုံစံတွေကိုအရင်လုပ်ရတော့အရင်လုပ်ပြရမှာဆိုတော့သူပြနေပြီ
ဟုတ်
သူတို့ကအကျုံများအားလုံးခွဲဝေပြန့်ယူကြတာကိုအဲ့တော့ပြည့်ကတ်တွေကလည်းနေရာလာလာမှဆိုတော့တရက်၃ရက်တောက်မဲ့စားဆိုတရက်နဲ့ပြတ်မှဆိုလို့ရှိရင်ပြေးလိုက်ကွာကြာကွာအပြေးပြေးရတာဝတ်တဲ့ငွားရောပြန်ပြန်ဖြင့်ပြီးရောဝတ်တာပ
ါသူစာချုပ်ချုပ်ပြီးရနဲ့တွားရတော့မယ်ဆိုတာကြောင့်မိတ်ဆွေရောနှုတ်ဆက်ပွဲလုပ်ခဲ့သေးတယ်လို့ဦးအောင်ဆန်းဝင်းကပြောပါတယ်အဲ့ဒီကလေးကမချွတ်ရတော့ပဲစောင့်နေတာ6လလောက်ရှိနေပါပြီသူကတော့ပြန်အန်းခွင့်မလိုချင်ပဲချွတ်ခွင့်ရရင်အမြန်ဆုံးချွတ်ဖို့သာဆန္ဒရှိနေတာပါဘုဆောင်ကများနေတာကိုအများစုကတော့သူ့လိုပဲလက်ခံကြလိမ့်မယ်လို့သူကအခိုင်အမာကိုပြောပါတယ်ဝန်ဆောင်ကပို့ပြီးပေးနေရတာထိုင်းသားမဲအလုပ်သမားတွေကြားအဖြစ်များပြီးတော့တခြားမြန်မာကအသွားများတဲ့ဂျပန်နဲ့မလေးရှားသွားမဲသူတွေလည်းကြုံနေရပါတယ်။အစိုးရကဂျပန်အကျွတ် US ဒေါ်လာ2800နဲ့မလေးရှားအကျွတ် US ဒေါ်လာ850ကိုသတ်မှတ်ထားတာပါ။အလုပ်သမားအရေးဆောင်ရွက်ပေးနေတဲ့ CDUM ရဲ့ရွှေ့ပြောင်းအလုပ်သမားဌာနကတော့ဝန်ဆောင်ကပို့ကောက်တဲ့ပြဿနာအပါအဝင်အလုပ်သမားပွဲစားနဲ့အေဂျင်စီအကြားပြဿနာ100ကျော်ကိုနှစ်စဉ်ဖြည့်ရှင်းပေးနေရပါတယ်။2019ခုနှစ်က183မှုဖြည့်ရှင်းပေးခဲ့ရပြီး2020မှာတော့145မှုရှိတယ်လို့ CDUM ရဲ့ရွှေ့ပြောင်းအလုပ်သမားဌာနကကိုဟိန်းလက်ကပြောပါတယ
်။အခုပြည့်ရှင်းနေရတဲ့အဲ့လိုမှုတွေပါပဲ။ဒါကြောင့်ဟိုတသိန်းကျော်တော့နံပါတ်ထိုးခိုင်းတာရှိတယ်။ကျွန်တော်တို့ကတော့ဘာဖြစ်လို့လဲဆိုတော့တကယ်ပေးရတာ10သိန်း။ဒါအတရားတမနံပါတ်ထိုးခိုင်းတာလေ။မထိုးရင်မတော်ရဘူးဆိုတဲ့ဟာမျိုးပြောပြီးတော့မှသူကထိုးခိုင်းတာဖြစ်တဲ့အတွက်ကြောင့်တော့ကျွန်တော်တို့ကတော့ဥပဒေဆောင်ဒေသနေပြီးတော့ဒီလိုမဲ့ဟာမျိုးကိုလည်းပဲပြန်ပြီးတော့ဖြည့်ချင်းပြရတာညာရည်ရည်တမတ်ဝင်ဆောင်ကလည်းတော့ပို့လာမှန်းနေဒါပေမဲ့အခုပြောနေတဲ့10သိန်း17သိန်းကြီးရောက်တာတော့နည်းတယ်ဘာလို့လဲဆိုတော့ပွဲစားအချင်းချင်းကနေလာတဲ့အတွက်ကြောင့်အဲ့ဒီလိုဟိုကောက်ခံတဲ့ကြီးနှုန်းကြီးကပို့ပြီးတော့များပါတချို့ဆိုရင်ဒီတယောက်သွားဖို့ပွဲစား50 60လောက်ရှိနေတော့အဲ့မှာနေ3သိန်းတိုင်းတော့ဖြစ်သွားပြီဆိုတော့ဒါတွေလည်းမသွားပြန်မှတိအချချူတင်ပြင်းပြီးတော့လိလာဖို့လိုတယ်
တရားဝင်မှတ်ပုံတင်ထားတဲ့ပြည်ပအလုပ်ကံရှာဖွေရေးအေဂျင်စီကလက်ရှိမှာ300ကျော်ရှိနေရပါအလုပ်သမားအပေါ်ခေါင်းပုံဖြတ်ပြီးအေဂျင်စီရဲ့ဘက်ကတာဝန်ယူမှုမရှိရာဟာအရင်အချက်အေဂျင်စီအရေးကြွတင်များလာတာကြောင့်လို့ကိုဟင်းလက်ကပြောပါတယ်
ตัวเวชเป็นแก่วงสังกัปปะเก่าเด็กกิจการเอกอารมณ์ธรรมลุงเอ็มมุจิเจียนเนี่ยปีตุเอียวงจิชานายเอเยี่ยงเนี่ยบอกว่าเขาเห็นแล้วก็แล้วที่มาวงจิชานาอันนี้เนี่ยก็รอเยี่ยงเด็กกิจการเอเยี่ยงเนี่ยกิจการเอเยี่ยงมีปารุจันทร์เราเปลี่ยนอะไรเลยสุดจันทร์เราจะชดเชยเจนาคิดเลยอันนี้เทศเนี่ยปัจจัยเราจันทร์เราประกาศเลยว่าโอ้ที่เอเยี่ยงที่เราจันทร์เราเกิดเจนาเด็กผู้มาเดียดีเอเยี่ยงที่ กูได้เลยโหจะน้อยมากขอเช่นเลยวันแค่ไหนบ่เปล่ากูถึงว่าอยู่ในรูปตัวโบเลยแต่เมื่อตั้งแต่วันที่ฉันน่ะซื้อซีดีเอชมาดีเอเจนซี่อยู่เลยยี่ห้อมิชิเดลูแต่สัญญาลูกตัวมาอยู่เลยเปลี่ยนชื่อซีดีเอชมาดีเอเจนซี่อยู่เลยโอ้ลูกตัวมากูโอ้ป่วยสาวเว้ยโอ้ลูกตัวมาเปลี่ยนอยู่แต่ยังสุดท้ายเนี่ยหาไม่ได้เลยชื่อเอ๋ลูกตัวมาวันนี้ฉันน่ะลูกสาวเนี่ยมูเนี่ยปัตตาบีฉันน่ะก็เปลี่ยนสุขันชีตัวเองก็สุดท้ายไม
ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျ
လိုမျိုးပေါ့နော်ညီမတို့အခုခဲထားရတာဘယ်လိုလဲအော်ငါတို့လမ်းညွှန်ကိုတွားပြီဆိုရင်တော့ဆက်နိုင်မှာပေါ့အခုဒီလိုလားတွေကြာပြီဆိုတော့ဒီအတိုးတွေရောအရင်တွေရောပေါင်းလိုက်လို့ရှင်လို့ရှင်လဲကိုကနေတော့မှာမဟုတ်ဘူးအခုညီမတို့တွားခဲ့တော့ရှင်တော့မှမတနေ့ကျော်နှစ်နှစ်လောက်ကလောက်ဆက်ရတော့မသိမှာကိုအတွက်စုမယ်ဟာညီရတော်လောက်ပြောသူဖြစ်သွားပြီ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်နမယ်လို့ဒုအတန်ဖွဲ့သားတွေကပြောလို့မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒုအတန်ကအေးရောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းတို့ဖြစ်ပါတယ်ဒုအတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒုအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္လာနေ့နဲ့6:00ကနေ8:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hirondero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိတော်နေ့လေးဖြစ်ပါစေရှင်။
မြန်မာပြည်ရဆင်းရဲကန်းအစီအစဉ်ကနေကြိုဆိုလိုက်ပါရစေ။မြန်မာနိုင်ငံမှာ2020ခုရေကောက်ပွဲကျင်းပပြီးသီးခဲ့တာတလားကျော်ဆိုတဲ့အချိန်အတွက်ကိုရောက်ရှိနေပြီဖြစ်ပါတယ်။ဒါပေမဲ့လည်းရေကောက်ပွဲနဲ့ပတ်သက်တဲ့အငင်းပွားမှုတွေသရကတက်မှုတွေကတော့ဒီကနေ့အချိန်ကြီးရှိနေတဲ့ဖြစ်ပါရစေ။သူတင်တော့တက်မတော်အနေနဲ့ရေကောက်ပွဲရဲ့ဆင်းရဲကိုဆီစစ်ပြီးတော့မှဒေါ်လာထုတ်ပြန်မှုတွေလောက်တော့တာကျော်သူရေကောက်ပွဲကော်မရှင်အနေနဲ့ရေကောက်ပွဲဆိုင်ရာပြဿနာတွေကိုဖြေရှင်းပေးဖို့တောင်းဆိုတာနောက်တစ်ခါဒီပြောင်းလွတ်တော်ပုံယူပြီးတော့ရေကောက်ပွဲဆိုင်ရာပြဿနာတွေကိုဖြေရှင်းဖို့အခုရတယ်ရှိခဲ့ပါတယ်ဆိုတော့တက်မတော်နေနဲ့ရွေးကောက်ပွဲမှာထားတဲ့သဘောထားဒီရွေးကောက်ပွဲရလက်ကိုချုပ်မြင်ပုံတွေဟာဒီရွေးကောက်ပွဲအရာဖြစ်လာမဲ့လာမဲ့တွတ်တော်ဆိုရနဲ့တက်မတော်ရဲ့ဇာတ်ကဆက်ဆံရေးပုံမှာဘယ်လိုကြိုးတက်ရမှုတွေရှိလာနိုင်မလဲဒါပြင်နိုင်ငံရေးပါတီမဟုတ်တဲ့တက်မတော်နေနဲ့ရွေးကောက်ပွဲရလက်တွေကိုဒီလိုစောရကတက်ဖို့ခွင့်ရရှိပါလားဒါတွေကိုဒီတစ်ပတ်စနေကစီစဉ်မှာဆွေးနွေးသွားကြမှာဖြစ်ပါတယ်ပြပောင်းဝင်ဆွေးနွေးပြီးမှုတဲ့ဖိတ်ခေါ်ထားတဲ့လူတွေရှိပါတယ်ဖိတ်ခေါ်ထားတဲ့လူတွေမှာတူကတော့တင်ကြားရေးဝန်ကြီးဟောင်းသူဖြစ်ပြီးတော့အင်္ဂလိပ်လာသုံးသက်သူဦးဖြစ်တဲ့အင်္ဂလိပ်ဦးရဲ့သူဖြစ်ပါတယ်။ဘာသာကြီးစည်ရေးနိုင်ငံရေးလေးလာသုံးသက်သူဦးဖြစ်တဲ့ဆရာဦးမမောင်သူဖြစ်ပါတယ်။ဆိုတော့ဆရာအားလုံးပဲမင်္ဂလာပါခင်ဗျာ။ဟုတ်ကဲ့ကျွန်တော်တို့လက်ရှိအခြေအနေမှာတော့ကျွန်တော်တို့ဒီရေကောက်ပွဲကပြီးဆုံးသွားတာဒီ2လကျော်လောက်ရှိပြီဆိုတော့လည်းဒီကောက်ပွဲနဲ့ပတ်သက်တဲ့ဒီစောရကတက်မှုတွေနောက်တစ်ခါဒီရေကောက်ပွဲနဲ့ပတ်သက်တဲ့ဝေဖန်မှုတွေကလည်းပြီးဆုံးသေးပါဘူး။သူသိတော့ဒီတက်မတော်အနေနဲ့ဒီရေကောက်ပွဲမဲဆင်းခဲ့သူစစ်တေးရှိချက်တွေကိုတော့ဝါရထုတ်ပြန်တာရှိရနောက်တစ်ခါဒီရွေးကောက်ပွဲကော်မရှင်နဲ့ဒါတွေကိုဖြည့်ရှင်းပေးဖို့တောင်းဆိုတာရှိရပေါ့နောက်သူတစ်ကြိမ်တည်းမှာပဲသူတို့ဒီလွတ်တော်ခေါ်ယူပြီးတော့ပြောဆိုတော်ကနေပြီးတော့ဒီရွေးကောက်ပွဲဆိုင်ရာဖိစားရဲ့တွေကိုဖြည့်ရှင်းပေးဖို့ဒီလွတ်တော်ခေါ်ဖို့တောင်းဆိုပေမဲ့လည်းဒါပြောဆိုတော်ကတော့လွတ်တော်ခေါ်ဖို့မရှိဘူးတုံ့ပြန်တာရှိပါတယ်ဆိုတော့လက်ရှိနိုင်ငံရေးအခြေအနေမှာတော့ဒီတက်မတော်နေတဲ့ရွေးကောက်ပွဲအပေါ်မှာဒီဆုံးတရားလက်ခံနိုင်ဖို့အတွက်ကိုသူရှင်နေကတူမသိမရှိသေးဘူးဆိုတော့လက်ခံနေဆိုပေမဲ့လည်းဒီကောက်မှာဒီယူကောက်ဝဲဆိုင်ရာကိစ္စရပ်တွေကိုဖြည့်ရှင်းဖို့တောင်းဆိုနေရတယ်ဒေါ်လာထုတ်ပြန်နေတာရှိပါတယ် ဆိုတော့ဒီတက်မတော်အဖွဲ့အစည်းတွေနဲ့ဒီရွေးကောက်ပွဲအပေါ်မှာဒီလိုမျိုးလှုပ်ဆောင်နေတာပေါ့ဒီရွေးကောက်ပွဲပေါ်မှာစီစစ်နေတာရွေးကောက်ပွဲမဲဆင်းတွေကိုလိုက်ပြီးတော့ဒီစီစစ်ပြီးတော့ထုတ်ပြန်နေရတယ်ဘာကိုရည်ရွယ်ချက်ရှိတယ်လို့ဒီအကြံဉာဏ်ရရတို့နားလည်နေရလို့ယူဆတာမျိုးရှိတယ်ဆိုတော့အရင်ဆုံးဆရာအငယ်ဦးရထုတ်ပြန်တာကိုဆင်းနေပေးပါအောင်ဒီပေါ်မှာ
ကျွန်တော်အမြင်ကတော့ဟိုတက်မတော်ရဲ့ထုတ်ပြန်ချက်တွေရနေသုံးသပ်မယ်ဆိုတော့တစ်ကတော့သူတို့ကဖွဲ့စည်းပုံခြေခံဥပဒေကပေးရထားတဲ့သူတို့ရဲ့အခန်းကဏ္ဍရသူတို့ပြောရတယ်လို့ဆိုတဲ့အချက်ကိုသူတို့ဆွဲကင်ထားတာပေါ့သို့တော့ဒုတိယချက်ကတော့ဘာလို့တွေ့ရလဲဆိုတော့ဒီလိုပြောခြင်းဟာရွေးကောက်ပွဲရလတ်ကိုလက်မခံဘူးလို့ပြောတာမဟုတ်ဘူးအဲရွေးကောက်ပွဲရနဲ့ပတ်သက်လို့ရှင်တော့ဒီမဲစည်းနေမှာတော့တန်တရားဖြစ်ပေါ်ရရှိစီရတယ်လို့ပြန်လဲစစ်ဆေးပေးတယ်လို့စောင်းဆိုနေတယ်လို့ကျွန်တော်မြင်ပါတယ်ရွေးကောက်ပွဲရလတ်ဒီခုလုံးကိုလက်မခံမနဲ့ငင်းဆိုနေတာတော့မဟုတ်ပါဘူး
ဟုတ်တယ်ဟုတ်တယ်ဆိုတော့အငယ်ဦးမောင်သူအနေနဲ့ပေါ့ဒီတက်မတော်ရဲ့လက်ရှိဒီရုပ်ောက်ပွဲပေါ်မှာဒီလှုပ်ဆောင်နေတဲ့သဘောထားတွေကဟိုသူ့ရဲ့ဒီအနှစ်သာရအပြင်ဘာတွေရွေချက်တွေရှိနိုင်တယ်လို့ယူဆတယ်ခင်ဗျာ
ညရုပ်ောက်ပွဲဆိုတာကကျွန်တော်ရုပ်ောက်ပွဲကဘယ်အခြေခံဖြစ်လာတယ်ဆိုတာသိရမှာပေါ့ကျွန်တော်တို့လက်ရှိရုပ်ောက်ပွဲဆိုတာ2008အခြေခံဥပဒေအောက်ကဖြစ်လာတဲ့ရုပ်ောက်ပွဲပါ2008အခြေခံဥပဒေဆိုတာလည်းတက်မတော်ရင်းဆွဲခဲ့တဲ့ဥပဒေပါတော့ရှိတာနော်အဲ့တော့ရုပ်ောက်ပွဲတွေမှာဆက်မလို့နဲ့ပတ်သက်တဲ့သူပဲပုံမှန်ရအများကြီးပဲအဲ့တော့ရုပ်ောက်ပွဲ2008ခုနှစ်ကောင်ကြီးလေးလာဆိုရဆို2008ခုနှစ်ကောင်ဥတွေထဲမှာတက်မလို့ဆိုရင်ဝါရာကိုပေါ်ပြတာအချိန်119ချိန်ရှိအဲကျန်တဲ့ထက်ခါထက်ခါပေါ်ပြရဲ့ဝါရာတွေဆိုတော့အချိန်40လောက်ပဲရှိတဲ့တော့ဝါရာဒုတိယအများဆုံးနှစ်ခုဆိုနော်အဆုံးစားလို့ပုံများတယ်သူကဝါရာကိုပေါ်ပြရတာဆိုတာအထူးပြုထားတာညားတာအဲ့တော့ဒီပုံမှန်အားလုံးကိုထုတ်လိုက်ရင်သူကဘာသွားတွေ့ရလဲဆိုတော့2008အခြေခံဥပဒေသိမ့်သိမ့်ကောင်ဝယ်စောင့်ရှောက်သူကတမတော်ဖြစ်တယ်ဆိုတော့ထုံညွန်းတာဒါအဲ့သူ့ရဲ့အနှစ်သာရအဲ့တော့ဒီ2008အခြေခံဥပဒေကိုသိမ့်သိမ့်ကောင်ဝယ်စောင့်ရှောက်တာတမတော်တောင်းဝယ်ဖြစ်တယ်မဒါကြောင့်မလို့ဒီအောက်စာပေါ်လာတဲ့ယူကောက်ကိုယ်စေအပောင်းအိဆာအဝါဝါခင်းကြုံမှုတမတော်မှာတောင်းဝယ်ရှိရဲ့သူခံယူတဲ့အခြေခံပေါ်မှာဒါပေါ်လာအဲ့တော့ဒါကလုံးဝမမှားတယ်မှန်တယ်ဆိုအငင်းပွားမှုတော့ရှိတာပေါ့ဗျာကျွန်တော်တခြားနိုင်ငံကဒီမိုကရေစီစံနှုန်းအနေနဲ့သွားကြည့်လို့ကြားမကိုက်ဘူးကိုက်တယ်ရှိသို့တော်လည်းကျွန်တော်တို့သတိပြုမှာတော့2008ခေတ်ကဥပဒေဆိုတာတမရဆွဲထားတာဖြစ်တယ်အဲ့ temporary ခန့်ကဏ္ဍကြီးတယ်နော်အဲ့အောက်မှာဖြစ်နေတဲ့ဒီကိစ္စလည်းဖြစ်တယ်ဆိုတော့သဘောပေါက်
ဟုတ်ကဲ့ဟုတ်ကဲ့ဆရာဟိုကလေဒီတစ်ခုပဲကျွန်တော်တက်ပြီးတော့မှဒီဟာနဲ့ပဲဆက်ဆက်လို့နေနေတာကဆိုတော့တက်တော့ကတော့ဒီဖွဲ့စည်းပုံစံဥပဒေမှာတော့တက်တော့ရဲ့ခန့်ကဏ္ဍတွေကတော့တော်တော်လေးကိုဆရာသိသိပဲလို့ပါတာပေါ့နော်ဆိုတော့ဒီပိုင်းလေးကကျွန်တော်ပြန်ကြည့်ရတဲ့အခါကျတော့ဒီတက်တော့ဆိုတာနိုင်ငံရေးပါတီလည်းမဟုတ်ဘူးရွေးကောက်ပွဲမှာလည်းဒီဟိုဟာဒီမဲပေးသူအနေနဲ့ပါဝင်တဲ့အခြေအနေရောရှိရဒါမဲ့လည်းဒီနိုင်ငံရေးပါတီတည်းရဲ့မဟုတ်တဲ့အတွက်ကြောင့်ဆိုတော့ဒီတက်တော့ institution အနေနဲ့ကရွေးကောက်ပွဲအပေါ်မှာဒီလိုမှတ်ချက်တွေပြုတာရွေးကောက်ပွဲရဲ့ဒီဟိုဟာရွေးကောက်ပွဲအခြေအနေပေါ်မှာဝင်ရောက်ပြီးတော့မှသုံးသက်ပြောဆိုလာတယ်ဒီကျွန်တော်လာသွားမဲ့ဒီရှင်းဆက်သွားမဲ့အခြေအနေပေါ်မှာဘယ်လိုမျိုးပြုတ်ရမှုတွေရှိနိုင်လဲဒါပေါ်မှာဆရာအငယ်ဥမ္မာဆိုအရင်ဆုံးဆွေးနွေးပြီးပါဘယ်လိုမျိုးရှိနေလဲခင်ဗျာ
ဆိုတော့ဒါကသိနေမသိဘူးဆိုတာကလူပုဂ္ဂိုလ်တယောက်ပဲအနေနဲ့မယ်နိုင်ငံရေးပါတီတစ်ခုရဲ့အနေနဲ့မယ်ဒါမဲ့တက်ကနေပြီးတော့အခုလုံနေတာကတော့တက်မလို့ဒီရုပ်ောက်ပွဲကိုနိုင်ငံရေးပါတီဘုတ်ပဲဘာကြောင့်ဝင်လဲဆိုတော့ခုနကကျွန်တော်ပြောရတဲ့ချက်သူအဓိကကင်တာ2008ခြေကံဥပဒေသိမ့်သိမ့်ကာကွယ်စောင့်ရှောက်သူကိုသူတို့ကင်တယ်ထားတဲ့အတွက်ကြောင့်ဒီ2008ခြေကံဥပဒေအောက်မှာလုပ်တဲ့ညာအားလုံးရုပ်ောက်ပွဲပါပေါ့အားလုံးဒီ2008ခြေကံနဲ့ညီမညီစီပရိုတင်းကာကွယ်စောင့်ရှောက်ပြန်ရှိတယ်ဆိုတဲ့ခြေကံကသူလုံနာအဒါမှားတယ်မှန်တယ်ဆိုတာကတော့နိုင်ငံရေးပါတီသူမဟုတ်ဘူးကြီးရဲ့
ဟုတ်ကဲ့ဟုတ်ကဲ့ငွေရတဲ့ဘက်ဒီမှာဗာလာဆင်းနေကြတာရှိပြန်ခင်ဗျာ
ဟုတ်ကဲ့ဆရာဦးမောင်သိုးပြောသလိုပဲလေ2000အမျိုးသားညီလာခံနောက်တစ်ခါအမျိုးသားညီလာခံမတိုင်ခင်မှာရှိတဲ့လမ်းပြမျိုးခဏရပေါ့နောက်ပြီးအမျိုးသားညီလာခံနောက်တစ်ခါကျွန်တော်အဲ့ဒီကနေပေါ်ပေါက်လာတဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုတာကတမ်မတော်ကနိုင်ငံရေးခန့်ကဏ္ဍနေသူအစင်းစင်းစုပ်ခွာဖို့အတွက်ဆွဲထားခဲ့တဲ့ဇန်ညွန်းပဲလေအဲ့ဒီဇန်ညွန်းကသူတရားရဂိုင်းတော့နေခု25ရဂိုင်းတော့ကျန်နေအဲ့ဒါကသူ့ရဲ့ဇန်ညွန်တိုင်းပဲဟာပြည်ခိုင်ပြိုးပါတီရောကျန်တဲ့နိုင်ငံရေးပါတီရော NLD ပါတီပဲလေ2012မှာဒီဇန်ညွန်ကိုလက်ခံပြီးတော့ဝင်ကနေတာ哦အဲ့တော့ तू ကဇန်ညွန်ရေးဆရာလည်းဖြစ်တယ်ဒါရိုက်တာလည်းဖြစ်တယ်ဆိုကြတော့သူ့ဇန်ညွန်တဲ့မှာပြုတ်ဆောင်နေတဲ့သူတွေကို तू ဘဝင်မကြောက်ဆိုရင် तू ဝင်ပြောမှာပဲဒါကနိုင်ငံရေးပါတီနေနဲ့ပြောတာမဟုတ်ဘူးဖွဲ့စည်းပုံအခြေခံဥပဒေမှာအဲ့လိုပြောနိုင်ဖို့တော့ကိုသူ့ကိုကျွန်တော်ကပေးထားခဲ့တဲ့ အခွင့်အရေးတွေပေါ်မှာခြေခံပြုမှပြောနေတာဒါမှမဟုတ်ဒီစားညွှန်းညင်းရှိနေသေးတယ်ဒီဖွဲ့စည်းပုံခြေခံဥပဒေရှိနေသေးတယ်ဆိုရင်တော့တမတော်ရဲ့အာပြောရေးဆိုခွင့်ရှိတယ်ဆိုတာကိုလက်ခံမယ်ပြောရေးဆိုခွင့်ကိုလက်မခံဘဲနဲ့ဒါမှမရဘူးငါတို့ကငါတို့လုပ်မယ်ဆိုရင်တော့ဟိုတင်းမာမှုအချိန်ကတကြောပြီးတကြောမြင့်တက်လာမှာပေါ့ဗျာကျွန်တော်တို့ဒီလိုပဲမြင်တယ်ဟုတ်က
ဲ့ဟုတ်ကဲ့ဆိုတော့ဆက်ဆက်လို့ပဲဒီကျွန်တော်တို့ဒီတမတော်ရောဒီဌာနနိုင်ငံရေးပါတီရာဒီလွတ်တော်ကိုယ်စားလှယ်တွေရောအနေပြီးဒီရေကောက်ဝက်ဆိုင်ရာဖိစားရက်တွေကိုဒီဖြေစီတော်မှုလွတ်တော်အနေဖြေရှင်းဖို့ဆိုပြီးတော့ဒီလွတ်တော်ခေါ်ဖို့တောင်းဆိုတာရှိခဲ့ပါတယ်ဆိုတော့ပြောလွတ်တော်ကတော့လွတ်တော်ခေါ်ဖို့မရှိဘူးဆိုပြီးပြန်လည်ပြီးတော့ဒီဟိုကြောင်းနေတာရှိတယ်ပေါ့ဆိုတော့ဒီလိုလွတ်တော်ခေါ်ခြင်းမခေါ်ခြင်းလွတ်တော်မခေါ်တဲ့အတွက်ကြောင့်ဖြစ်လာနိုင်ခြေရှိတဲ့အကျိုးဆက်တွေကိုဘာရန်ရမြင်မိတာရှိရဲ့ခင်ဗျာအငယ်ဥမ္မာဆိုဆက်တော့ဆင်းနေပြပါဦ
းမမန်တော့ပြီးခဲ့တဲ့လွတ်တော်တွေမှာတော့ထုံးစံပေါ့နော်လွတ်တော်အပိတ်လို့တော့နော်တွတ်တော်ပွေလို့ပြီးတော့ဒီတွတ်တော်ကာလာစစ်ရှင်းနေရတာရှိဒီတစ်ခါကမလို့အပ်ဘူးဆိုပြီးတော့အဲ့ဒါသူကစူးတိုင်စူးလို့မလုပ်တဲ့ဖိကစာနော်အဲ့မှလည်းအမြင်ကွဲကြတာပါဘာဖြစ်လို့လဲဆိုတော့မလို့အပ်ဘူးဆိုတော့လုပ်တဲ့အချိန်မှာညီမကဝဲဖိစာပေါအောင်စူးတိုင်ပြောစရာရှိတယ်ဆိုတဲ့အမြင်မှာသူကပွဲလို့ဖြစ်တာဒါပေမဲ့ကျွန်တော်မြင်တာကတော့ယူတော့ပွဲကိစ္စကတို့တွတ်တော်ကိစ္စဆိုပြီးအရေးကြီးတာကဒီအနေဆိုရခေါင်းဆောင်ပဲနဲ့တက်မလို့ခေါင်းဆောင်ပဲပွတ်တိုင်မှုပါနော်နော်ဒီဟာတဖြည်းဖြည်းဟလာတဲ့ပြဿနာဦးကြီးကြီးတယ်အကျွန်တော်2012မှာ NLD ဆိုတာ NLD အနေနဲ့ဒီဘဘဝင်တယ်။2015မှာဒီဘဘဝထရီဘဘဝနိုင်အစိုးရဖြစ်တယ်။အဲ့လိုကြိုးကြောတာအများကြီးကြီးရှိတယ်နော်။ဒါပေမဲ့ပြီးခဲ့တဲ့နှစ်နဲ့သုံးနှစ်နောက်ကဒီထိပ်ပိုင်းကောင်းဆောင်မှုတွေတွစ်ဆုံတဲ့ပုံပေါ်မတွေ့ရတော့ဘူး။အထချာရပါပါဒီနှစ်ကြိုင်ကြိုင်မှာအားတွေ့ရနော်။အဲ့ဒီပွတ်တိုင်မှုကအဖြစ်မြင့်လာတယ်လို့မြင်တယ်ကျွန်တော်ကနော်။နာယူတော့ဘဝရလတ်တို့ဘာလို့ဒီတောင်းစုတော်တွေရ။ဒါဟိုအဲ့ဒီအကျိုးအကြောင်းချက်နော်တကယ်တမ်းပွတ်တိုင်းမြင့်လာတာယူကော့ပွဲမတိုင်းတန်းလာတော့တယ်နော်ဒါတီးတာလာမြင့်အဲ့တော့ယူကော့ပွဲပြီးတန်းလာမှာစတိုင်းမြင့်ရှင်းပွတ်တိုင်းမြင့်တစ်ပြေးမြင့်လာဒီလားရှိအဲ့တော့ကျွန်တော်တို့ဒီချက်တဲ့ဘယ်လိုဖြစ်ရှင်းမလဲစဉ်းစားဖို့ဦးကြီးကြီးအဲ့လိုလို့စတာဥပရိချောင်းရပဲစဉ်းစားမှာလားသုံးဖို့ဒါဒီချက်တဲ့ဒီနိုင်ငံရေးချက်တဲ့ဘယ်လိုပေါ်နိုင်ငံရေးရှင်းမှာဒီနှစ်ခုကိုပေါ်ပေါ်လေးလေးဆုံးဖြတ်ဖို့ဦးကြီ
းဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အနေနဲ့ဒီတစ်ဒီမှာဆင်းနေပြပါအောင်ဒီလွတ်တော်ခေါ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့
လွတ်တော်မခေါ်ဘူးဆိုတာကဗျာရှင်းပထမဆုံးပြောရတော့ဩဂတ်လမှာဟာလာဒီလုတ်ခဲ့တဲ့လွတ်တော်တုန်းကလွတ်တော်ပြောင်းလွတ်တော်နိုင်ငံတော်ဒီလွတ်တော်ဥက္ကဋ္ဌတော်ကဒါဟာနောက်ဆုံးလွတ်တော်ပါဆိုတော့သူတို့ပြောခဲ့တာမရှိဘူးပေါ့အဲ့တော့ဒီကြားထဲမှာလည်းကိုယ်ပိတ်ချက်မလုံနိုင်တော့ဘူးဆိုရင်လည်းတကယ်ဖြစ်တင်တာကတော့ပါတီဟိုပါတီတွေနဲ့ရှိပြီးတော့မှဟာလာမလုတော့ဆိုတာမျိုးကိုကြိုတင်ရှင်းတိုင်းဆောင်ရွက်တင်တာပေါ့တကယ်လို့ပါတီနေမေးရရှိတယ်ဆိုနေစာနဲ့ပဲမေးပါအဲနောက်ထပ်တော့မခေါ်ခင်မှာဒီမေးတဲ့မေးခွန်းနဲ့ပတ်သက်လို့အဖြေရအောင်လုပ်ပေးပါမယ်အဲလက်ရှိရှိနေဟိုဆွေးနွေးနေတဲ့ဥပဒေကြမ်းနေတဲ့ပတ်သက်လို့တော့နောက်ထပ်တော့မှဘလို့ဆက်ပြီးဆောင်ရွက်မယ်ဆိုတာမျိုးကိုညှိနှိုင်းဆောင်ရွက်တင်တာပေါ့အခုအဲ့လိုမလုပ်ဘဲနဲ့ဘာမှလည်းမပြောဘဲနဲ့အဲဂျုံးဆိုပြီးတော့မှတတိယကြိမ်ထွတ်တော်ပဲခေါ်မယ်ဆိုတဲ့အခါမှာတစ်ခါတော့ဒါကိုထောက်ပြပြီးတော့မှထွတ်တော်ခေါ်ဖို့တောင်းဆိုတာတွေဖြစ်လာတာပေါ့ဆိုတာကတော့ဒီပြဿနာရဲ့အစကတော့ပြည်တော်စုလွတ်တော်ဒါရကတို့ပြည်သူ့တော်ဥက္ကဋ္ဌတို့အမျိုးသားလွတ်တော်ဥက္ကဋ္ဌတို့ရဲ့လှုပ်ထုံးလုံးဒီမမှန်ကန်တဲ့ကိစ္စအနေဖြစ်လာတာပေါ့နော်အဲ့တော့ဒါကနေဘာဆက်ဖြစ်မလဲလို့ကျွန်တော်ပြောရအောင်ဆရာခုနဥပမာဆိုပြောသလိုပဲအဓိကအင်အားစုနှစ်ခုဖြစ်တဲ့ဟာလာဒီတမတော်နဲ့ NLD ကြားမှာတင်းမာမှုပို့လို့များလာမှာပေါ့နော်တင်းမာမှုများတဲ့အခါမှာဒါကိုဥပဒေကြောင့်တစ်ခုတည်းကနေကြည့်ပြီးတော့မှကင်တွယ်နေမယ်ဆိုရင်တော့မဖြစ်နိုင်တော့ဒါနိုင်ငံရေးပြဿနာဖြစ်လာတာပေါ့အခု NLD အစိုးရလုပ်နေတာကဘာနဲ့သွားတူလဲဆိုတော့ဟို2010မတိုင်ခင်ကဟိုတမတော်အစိုးရနဲ့ NLD ကြားမှာဖြစ်တဲ့ပုံစံမျိုးပဲ NLD ကလည်းသူဖြစ်ချင်တာတွေအကုန်လုံးကိုချိန်ညားချက်တွေထုတ်ပြီးတောင်းဆိုတမတော်အစိုးရလည်းဥပဒေရမလုပ်နိုင်ဘူးကွာလုပ်စရာမလိုဘူးကွာဆိုတော့ဘာမှမဖြစ်ရှိမနဲ့အကုန်လုံးပယ်ချပြီးနောက်ဆုံးကျတော့2010ရွေးကောက်ပွဲပြီးတဲ့ချိန်ထိဒီတင်းမာမှုရအချိန်မကုန်တဲ့ခါကျတော့ဦးသိန်းစိန်ကမြန်မာနိုင်ငံရဲ့ဒီမိုကရေစီပြောင်းလဲကိုရှေ့ဆက်နိုင်မှုအတွက်တွေ့ဆုံဆွေးနွေးလမ်းကိုရွေးပြီးတော့မှသူနဲ့ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ပြီးတော့အဖြေရှာတာပေါ့ဗျာအဲ့တော့အခုချိန်ကြီးကတော့ဒီနာဝတလုတ်ခဲ့တဲ့အစိုးရလုတ်ခဲ့တဲ့ပုံစံမျိုးပဲ NLD ကဒီတခြားနိုင်ငံရေးပါတီနဲ့တက်မလို့သူကဆက်ဆံနေတာဟုတ်ဒါပေမဲ့တကယ်ရွေးကောက်ပွဲအလွန်ကာလမှာအဲ့ဒါနောက်ထပ်တစ်ဆင့်ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေကိုချောချောမွမ်းမွမ်းလုပ်ချင်နေဆိုရင်တော့တွေ့ဆုံဆွေးနွေးရေးကအပတခြားမရှိဘူးလို့ကျွန်တော်မြင်တယ်ဒီနေရာမှာအအောင်မကောင်းတာလည်းအတိုက်ခံပွဲတွေမှာတွေ့ဆုံဆွေးနွေးရေးတို့သုံးပွင့်ဆိုင်လေးပွင့်ဆိုင်6ပွင့်ဆိုင်တွေကိုအများအားပြောခဲ့တဲ့ဒွန်ဆန်းစုကြည်နဲ့ NL ပါတီကသူတို့လည်းဆိုးရဖြစ်တာရောတွစ်ဆုံဆွေးနွေးရေးဆိုတဲ့အကြောင်းကိုသူတို့ပြောတဲ့ံကိုမကြတော့ဖြစ်နေတာပေါ့ဗျာနော်အဲ့ဒါကတော့လေအံ့ဩစရာကောင်းတဲ့တစ်ချက်ပဲ
โอเคครับเสียสรุปว่าเราดีนอกจากมีเนี่ยมีบ่อดีกว่าสรุปเราเลสิเฉยๆมาดีกว่าอยู่เสียรู้ซื้อนี่ก็ได้คือดีตะคณะตะไปโหเต็มมาหมู่ฤทธิ์ชื่อได้ต้องสู่ในเคสอะไรก็เลยดีผู้มีเนี่ยมีอยู่เปยช้าในเคสอะไรเนี่ยทําไม่ต่อเลยไม่ขอในเคสหมู่ฤทธิ์ชื่อได้สรุปดีโดยนายไอ้ทีมนี้ชื่อได้ป่ะก็ดีทีมนี้น่ะเราดีนอกลาไม่ลาไม่ลดต่ออติตริยะเต็งลดต่อเนี่ยดีซวยะเนี่ยเนาะสรุปฉีกเข้าในทีมนี้มาแต่เมื่อเราเนี่ยที่ซวยอาเต็งเนี่ยสะสนยีที่ลดต่อขอท้าเนี่ยตัวราถ้าเนี่ยบลูมิวขึ้นมาได้ชื่อบลูจุตยามุฤชีนายชื่อสรุปอันนี้อุ้มองสรุปแช่อินสะสนิดไปบ่า
วจนอมเองก็รอซวยอาเต็งภิสีภิสีลดต่อกิสะภิสีนองลาแม่ลงงานสินี่ภิสีကျွန်တော်တို့နိုင်ငံရေးရအစစ်အစညှိနှိုင်းမှုရှိဘူးဆိုလို့ရှိရင်ကိုတိုင်မှာအရေးပူပြင်းထန်လာမှာပဲ2008အခြေခံဥပဒေအောက်မှာပေါ်လာတယ်လှုပ်တော်စွာလဲ2008အခြေခံဥပဒေအောက်မှာပေါ်လာတယ်အစိုးရဆိုတာလဲ2008အခြေခံဥပဒေအောက်ကအစိုးရဟုတ်လားအဲကတ်မှာလဲသူဟိုအခွင့်အလမ်းအာဏာရှိသူလို့အစိုးရမှာလဲခွင့်အလမ်းအာဏာရှိအဲ့တော့နိုင်ငံခန့်ရိုးလေးပဲကနိုင်ငံခေါင်းဆောင်ခေါင်းဆောင်ခေါင်းဆောင်တယောက်လာလို့ရှိလို့ရှိရင်အဲ့ဒါတော့ဟောင်းဆန်းသူပြီးပြရတဲ့ကာဝေးဥပဒေကျောင်းဆုံးနဲ့တွေ့မှာကိစ္စပြီးရပေါ်တာတော့နော်ဒါပေါ်ပြီးအချင်းလေးမှန်မဲ့တော့ကျွန်တော်ကညင်းလို့မရဘူး။ဒါဒီမိုကရေစီကြားတယ်မကြဘူးဆိုတဲ့ဟာပြတ်တယ်။ဒါပေမဲ့လက်တွေ့မှာအဲ့ဒီအချင်းအမျိုးရှိနေတယ်။ကျွန်တော်တို့ကငါဆက်ဦးရထုတ်ပြောဆိုဒီ2015တော့ကြွေးကြော်လာတဲ့အမျိုးသားရင်သားစီနော်ပြောင်းလမ်းစာပြောင်းအဲ့ပြုစုဆွေးနွေးမှုတွေမရှိဘဲနဲ့ကျွန်တော်က80သွားရင်အကြက်တဲနဲ့ရင်ဆိုင်မှာသူတွေကိုဗစ်ကာလာတနစ်ကြည့်ရနော်စီးပွားရေးအကြက်တဲတာနောက်ဘယ်လောက်ကြာအောင်လဲမသိဘူး။စီဝိုင်းရလေချက်တဲ့တွေရှိနေတဲ့ကာလမျိုးမှာကျွန်တော်နိုင်ငံရေးရလေအချက်တဲ့တွေရှိနေတယ်ဆိုလို့ရှိလို့ရှိရင်ကျွန်တော်ဘာကြီးတက်မှာပို့ချတာနော်အခုကျွန်တော်တို့တချို့ကဒါကိုသဘောထားတာကပါလေဆိုတော့ဥပဒေဆိုင်ရာပြဿနာဥပဒေပြင်ရှင်းသွားမယ်ကျွန်တော်မျက်နှာဥပဒေကနှလုံးရှိအခြေခံဥပဒေကချာဥပဒေကကိုကြိုက်တာကိုနဲ့ကြိုက်တာဆွဲသုံးနေကြပြီးဖြင်းရှင်းနေကြဆက်သွန်းတာမပြေလည်ဘူးကြနော်ဘီယူတက်နေဒီအနေနဲ့ချာပြဿနာဥပဒေပြဿနာကျွန်တော်မှားနိုင်ငံရေးပြဿနာနိုင်ငံရေးအကျက်တဲ့ပြဿနာဒါကိုကျွန်တော်တို့ပြစ်ဆုံးဆွေးနွေးမှုနဲ့ဖြေရှင်းပြီးကြော်လွားနိုင်မှာပါအဲ့တော့ငောင်းရှိအခြေခံဥပဒေမှာကာလုံဆိုတာပါเนาะเนาะအဲတစ်ဖက်ကောင်းဆောင်နဲ့ရက်ဖက်ကောင်းဆောင်နဲ့ပြစ်ဆုံးမှုနဲ့သို့တော်လည်းအဲဒီဆိုဘက်ကကာလုံကပါဝင်တဲ့အကျူစာမများတာဘူးပါဘူးဆိုတော့ဒီလိုမျိုးစတဲ့အချိန်မတွေ့ဘူးပေါ့မတွေ့ရင်တခြားနေရာတွေမရှိဘူးဖြစ်ပြည်ဆောင်ဆွေးနွေးအဲ့တော့ပြည်ဆောင်ဆွေးနွေးတာမရှိသေးဘူးကွာတကယ်ကြီးတာပြည်အဲ့တော့ခုနဆရာဦးရဲ့ပြောသလိုပဲကျွန်တော်ဒီနေ့ကာလမှာပြည်ဆောင်ဆွေးနွေးရေးသည်ဒီအချက်တည်းဖြစ်ရှင်းမှုအဖြေဖြစ်နိုင်မှာလို့ပဲကျွန်တော်ထင်တယ်ဘုံဘုံလို့ဆိုလို့ရှိရင် energy ရေကောက်ဝယ်ဟိုဝယ်မှုဖိခေါ်လိုက်တယ်2017ကာလအရင်ကာလလိုပဲတင်မမှုတွေပြင်ခံလာလို့ရှိရင်အကျိုးဆက်ကတော့ကျွန်တော်တိုင်းပြီးတော့ဆောင်းချက်သေးသေးမှပြန်ရောက်တော့
ဟုတ်ကဲ့ဟုတ်ကဲ့
အနေနဲ့ကျွန်တော်ဆွေးနွေးပြီးပါပါဟိုကျွန်တော်တို့ကဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့တွားတဲ့အခါမှာဒီဖွဲ့စည်းပုံအခြေခံဥပဒေကဒီအနှစ်သာရကိုကျွန်တော်တို့ကနားလည်ဖို့လိုတယ်အဲ့ဒါကဆွဲခဲ့တဲ့တမတော်ဆိုရတာဘာလို့ဆွဲခဲ့တာလဲဆိုတော့ဒီမိုကရေစီကိုဆင့်ဆင့်အသွင်ကူးပြောင်းရမယ်အဲ့လိုတွားတဲ့အခါမှာဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုသူကရန်တရားဖြစ်နေတုံးမယ်ဆိုတော့အဲ့လိုရှင်းဆက်ဖို့ဆိုရင်တမတော်နဲ့ရွေးကောက်ခံလွတ်တော်ကိုယ်စားလှယ်နဲ့ပေါင်းပြီးတော့လုံးမရှိကိုသွားလို့ရမယ်ဆိုတော့လိုအပ်တဲ့ပြုရင်ပြောင်းလဲမှုတွေပေါ့နော်အခြေခံဥပဒေဆိုင်ရာပြုရင်ပြောင်းလဲမှုတွေလုပ်လို့ရမယ်ဆိုတော့အခင်းချင်းတို့ကထားပစ်ခဲ့တာအဲ့တော့ထားပစ်ခဲ့တဲ့ခါကျတော့အဓိကအင်အားစုကြီးဖြစ်နေတဲ့ဟဲ့လားအများစုနိုင်ငံရှိထားတဲ့ NLD ပါတီနဲ့25ရှိနေတဲ့တပ်မတော်ဂျာမန်မပြေလည်ဦးဆိုရင်အဲ့ဒါဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အဓိကကြတဲ့အခြေခံဥပဒေဆိုင်ရာကိစ္စတွေနောက်အခြေခံဥပဒေနဲ့ကိစ္စဆက်ဆက်ပြီးတော့လုပ်နေတဲ့ရင်းချမ်းရေးတို့နိုင်ငံရေးစုနောက်တိုင်းသားနိုင်ငံရေးစုတို့တို့အားလုံးကအဆင်မပြေနိုင်ဘူးလေအဲ့တော့အဲ့လိုအဆင်မပြေနိုင်တော့ဘာဖြစ်လာမလဲလို့မေးရင်နိုင်ငံရေးမတည်ငြိမ်လို့ရှိရင်ကျွန်တော်နိုင်ငံမှာကိုဗစ်လွန်ကာလမှာအဓိကအရေးကြီးဆုံးလိုအပ်ချက်ဖြစ်တဲ့စီးပွားရေးနယ်လမ်းထူဖို့အတွက်ပြည်ဝင်ပြည်ပရင်းနှီးလုပ်နိုင်မဲ့လူတွေလက်တွန့်ပါဖို့လေလက်တွန့်တဲ့ခါကျရင်ကျွန်တော်နိုင်ငံကနိုင်ငံရေးအချက်အလက်ပြင်ကိုစီးပွားရေးအချက်အလက်ပြင်ကိုထပ်ပြီးတော့စောင်းနေမှာလို့ဒါမှမဟုတ်ကျွန်တော်တို့ကဒါကဟဲ့လားဖြစ်ခဲ့တဲ့အကြောင်းတွေဖြစ်ခဲ့ပြီးတက်တည်ပြတဲ့လူတွေတက်တည်ပြပြီးဆိုလို့ရှိရင်တော့ကျွန်တော်တို့ဒီဒါကိုဥပဒေကြောင်ကအဆင့်ကနေကိုနိုင်ငံရေးဆွေးနွေးပွဲအဆင့်ကိုပြောင်းပြီးတော့အလုပ်လုပ်မှရမယ်။2017တုန်းကဦးသိန်းစိန်အဲ့လိုစဉ်းစားခဲ့လို့ဒေါအောင်ဆန်းစုကြည်တို့ NLD တို့2012မှာလွတ်တော်လည်းရောက်ပြီးတော့ဒီနိုင်ငံရေးချင်းချင်းပေါ်ရောက်လာတာဗျ။အဲ့ဒါလည်းမမေ့ဘူးလို့တယ်။ဟိုတုန်းကနဝတထားခဲ့တဲ့ကသူတို့နိုင်ငံရေးစီဝိုင်းပြင်ပထားရင်သူတို့က2015ရွေးကောက်ပွဲမှာလည်းဝင်ပြိုင်ရစရာအကြောင်းမရှိဘူး။ဒီလိုပဲဘယံနေဂျန်ဖြစ်ပြီးတော့မှမြန်မာနိုင်ငံကြီးကဟိုဂျန်ဖြစ်တဲ့နိုင်ငံကြီးပဲဖြစ်နေမှာဗျ။အဲ့တော့အဲ့ဒါကိုအဆုံးသတ်တဲ့လူကအဆုံးသတ်ခဲ့ပြီးနောက်တစ်ခါပြန်မဖြစ်အောင်လို့ဟိုကဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီမှာလည်း တာဝန်ရှိတယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်တို့ဒီချိန်ဆွေးနွေးနေရ2မိနစ်လောက်ကြာပါသေးတယ်ဆိုတော့နောက်ဆုံးလေးမိုးလေးပေါ့ဟိုမြင်ခက်တလို့လေးဖြေပေးပါအောင်ကျွန်တော်တို့အခုလက်ရှိချိန်မှာကျွန်တော်တို့ဒီအချို့လက်စိုးရင်ကြတာရှိတယ်နောက်တစ်ခါဒီသတင်းမားတွေလည်းဆက်လာတာလည်းရှိတယ်ပေါ့တစ်ပတ်အင်အားစုတွေရနေပြီးတော့ပါဆိုတော့ဒီလိုကျေပွားမှုတွေဆက်သွားနေလို့ရှိရင်ဒီတက်မတော်ကအနာသိမ်းတဲ့အချိန်မျိုးတော့ရောက်နိုင်တယ်ဆိုပြီးတော့စိုးရိမ်လာတယ်ရှိရဲ့နောက်တစ်ပါးဒီသတင်းမှားတွေဆက်လာတယ်ရှိရဲ့ဒါဒီစိုးရိမ်မှုတွေပေါ်မှာအကယ်ဘယ်လိုများဟိုရှုမြင်တာမျိုးရှိလဲဆိုတော့အငယ်ဦးရွတ်တစ်ချက်ဆွေးနွေးပေးပါအောင်ဒီပေါ်မှာသုံးသပ်လေ
းအနာသိမ်းမှုဆိုတဲ့အဆုံးဆုံးကိစ္စမျိုးတွေဖြစ်ဖို့ကတော့အလားအလာအလွန်နေတာပေါ့နော်အလွန်နေတယ်လို့ကျွန်တော်မြင်ပါတယ်ဒါပေမဲ့ဒီမှာတော့ကျွန်တော်ဗာလေးစကားတစ်ခွန်းတော့ပြန်ပြီးတော့သတိရပြီးတော့ပြန်ပြောခြင်းလဲဆိုတော့ဟလာနာဝတအစိုးရနိုင်ငံအစိုးရလည်းဒီမှာသွေးဆုံဆွေးနွေးတောင်းဆိုတဲ့ခါမှာတက်မတော်အစိုးရဘက်ကခဏခဏညင်းပြတဲ့ခါမှာဒေါက်တာသုကြည်ကအများကြီးပြောတယ်လေသွေးဆုံဆွေးနွေးရေးလားပြတ်သုံးရေးလားမြန်မာနိုင်ငံချိုးတက်ဖို့ဆိုတော့တခုရွေးမှရတော့မယ်လို့အများကြီးပြောနေရှိတယ်ပေါ့နော်အခုလည်းအဲ့ဒီစကားလေးတော့ကျွန်တော်ပြန်ကြားရောက်နေလို့ပဲကျွန်တော်ပြောချင်ပါဟုတ်ကဲ့
အငယ်ဦးမောင်တို့အဆုံးသတ်လေးဆွေးနွေးပါအောင
်လက်ရှိအချက်တဲကိုကြော်ဖို့ဆိုရင်ကျွန်တော်အမြင်ကတော့တောင်းသွေးဆုံဆွေးနွေးလမ်းအောင်လိုက်မှလားဘုံမို့လူမှုကွန်ရက်မှာဝိုင်းရံသူတွေပြောနေကြပေါ့ကဒီဘက်ကဝိုင်းရံသူတွေအာဏာသိမ်းတယ်ဟုတ်ကဲ့ဝိုင်းရံသူကလည်းငါတို့ကလူလူလင်အားရှိတဲ့တစ်ဖက်ကိုပြုတ်တိုက်ပလိုက်မယ်တွန့်ချပလိုက်မယ်ဆိုလို့ရှိရင်တော့ဒါသုံးစားပေါ့တိုက်ခံလမ်းကြောင်းပေါ့သူပြုတ်ကူယူတိုက်တဲ့လမ်းအဲ့တော့အခုဘာလို့နိုင်ငံကြီးကဒီအကျန်သေးကိုပြင်းရှင်းမှုတွေစစ်စစ်ညီနိုင်တဲ့လမ်းတော့လားအဲသူပြုတ်ကူယူတိုက်ကြမှာအဲ့ဒါတော့ဒီအဖွဲ့အစည်းကိုခေါင်းဆောင်နေဆုံးပြရမယ်ကိစ္စဖြစ်သွားတယ်ဘယ်လမ်းကတင့်တော်လဲဆိုတာသူတို့ကိုသိပါတယ်
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲလေးအချိန်ကြီးပြီဆိုတော့ဒီမှာပဲရပ်ချင်ပါတယ်အဲ့တော့ပါဝင်ဆွေးနွေးပေးကြတဲ့အငယ်ဦးရချုပ်အငယ်ဦးမောင်ဆိုတို့ကိုကျေးဇူးတင်ပြောလိုပါတယ်ခင်ဗျာအားလုံးပဲကျေးဇူးပါခင်ဗျာမင်္ဂလာပါခင်ဗျာ Channel FFB ကနေပြင်ဆက်နေတဲ့မြမောင်ရေးရဆွေးနွေးခန်းစီစဉ်ကိုစင်ရဗီဒီယိုရဲ့ရုပ်သံနဲ့ Radio စီစဉ်တွေမှာတစ်ပတ်ကိုတစ်ချိန်ထုတ်လွှင့်ပြင်ဆက်ပေးနေပါတယ်ဒီစီစဉ်ကို VO ရဲ့ Facebook စာမျက်နှာနဲ့ Channel FFB ရဲ့ Facebook စာမျက်နှာတွေမှာလည်းဖောက်မြော်သိရှိနိုင်ပါတယ်အားလုံးပဲရှင်းလင်းဆက်မိကြပါလို့ခင်ဗျာ
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါ။ရုရှားနိုင်ငံတကာစနေနေ့ကအတိုက်ခံခေါင်းဆောင်အလက်ရှိနေဗာနီကိုထောက်ခံတဲ့ဆန္ဒပြသူဂျာနဲ့ချီပြီးအဖမ်းခံရတဲ့ထက်မှာနေဗာနီရဲ့ဇနီးဖြစ်သူယူလီယာနေဗာနာယာလည်းပါဝင်နေပါတယ်။ယူလီယာကသူ့ကိုဖမ်းသွားခဲ့တဲ့ရဲကားတွေကလည်းသူ့ဖမ်းခံရအကြောင်း Instagram မှာတင်ပြီးပြောကြားခဲ့တာပါ။ဆန္ဒပြပွဲတွေဟာတရားဝင်ဘူးလို့ကြေညာထားပြီးရဲရီခြေမုံနေတဲ့ကြားကပဲစနေနေ့ကရုရှားနိုင်ငံမြို့ကြီး60ကျော်မှာနဗာနီကိုထောက်ခံသူထောင်ပေါင်းများစွာကသူ့ကိုအငြင်းဆုံးပြန်ပြီးလွှတ်ပေးဖို့အတွက်တောင်းဆိုဆန္ဒပြခဲ့ကြတာဖြစ်ပါတယ်မော်စကိုပါဝင်နိုင်ငံအနှံ့မှာရှိတဲ့သူ့ရဲ့လုပ်ဖို့ခံတဲ့တွေကတော့ဆန္ဒပြပွဲမတိုင်ခင်ကတည်းကအဖမ်းခံနေရတာပါအမေရိကန်နဲ့တာလီဘန်တို့ကြားမနစ်ကရရှိခဲ့တဲ့ငင်းချင်းရေးသဘောတူညီချက်ကိုပြန်ပြီးသုံးသပ်မှာဖြစ်ကြောင်းအမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျက်ဆလီဗန်ကအာဖဂန်နစ္စတန်အမျိုးသားလုံခြုံရေးအကြံပေးကိုတောက်ချာနေကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တယ်လို့သမရအင်ဂျီကကြေညာချက်ထုတ်ပြန်ပါတယ်။2020ဖေဖော်ဝါရီမှာရခဲ့တဲ့ဒီသဘောတူညီချက်အရအမေရိကန်တပ်တွေကိုအာဖဂန်နစ္စတန်ကနေ2021မေလမှာရုတ်သိမ်းပြရမှာဖြစ်ပြီးအပြန်အလှန်အနေနဲ့တာလီဘန်တွေဘက်ကအကြမ်းဖက်နှိမ်နင်းရေးကိုအာမခံရမှာဖြစ်ပါတယ်။ဒါပေမဲ့အာဖဂန်မှာအကြမ်းဖက်မှုတွေတိုးလာနေတယ်လို့အာဖဂန်အစိုးရနဲ့တာလီဘန်တို့ကြားအပြစ်ခံရဆဲကြဖို့နိုင်ငံတကာကပါတောင်းဆိုရတဲ့အခြေအနေရောက်လာတာပါ။အာဖဂန်မှာအပြစ်ခံရဆဲရေးအာဏာခွဲဝေပေးရေးတွေလိုကိစ္စရပ်တွေကိုဆက်ပြီးဆွေးနွေးဖို့ကျင်းပတဲ့ဒုတိယကြိမ်ငြိမ်းချမ်းရေးဆွေးနွေးပွဲအတွက်ဆလီဗန်နဲ့အာဖဂန်အမျိုးသားလုံခြုံရေးအကြံပေးဟမ်ဒူလာမိုဟစ်တို့ဒီလအစောပိုင်းမှာပထမအထိတွေ့ဆုံပွဲပြုလုပ်ခဲ့ပါတယ်။မြန်မာနိုင်ငံမှာကိုဗစ် -19 အကူဆက်ခံရသူ 33,000 ကျော်ရှိနေပြီဖြစ်ပြီးသေဆုံးရသူက 3,045 ယောက်ရှိနေပါပြီ။မြန်မာနိုင်ငံအတွက်အိန္ဒိယကနေကိုဗစ်ကာကွယ်ဆေးတတိုင်းခွဲတောက်ချန်လေးကရောက်လာခဲ့ပြီးပြည်내နဲ့တိုင်းတီးတီးကိုခွဲဝေပေးဖို့လုပ်နေတယ်လို့ပြည်내တိုင်းတာဝန်ရှိသူတွေကကာကွယ်ဆေးထိုးလွန်ပေးဖို့အတွက်အသင့်ပြန်နေကြပါတယ်။တောင်တရုတ်ပင်လယ်ပြင်တွေကရေပြင်ပိုင်နဲ့နည်းမြင့်အများစုကိုပန်ဆိုင်နေဆိုတော့တရုတ်ရဲ့ကြီးညာချက်ကိုလက်မခံဘဲဥပဒေကြောင့်ရစိန်ခေါ်လာတဲ့နိုင်ငံတွေထဲမှာဂျပန်နိုင်ငံလည်းပါဝင်လာပါပြီ။တရုတ်နိုင်ငံကကြီးညာထားတဲ့နယ်နိမိတ်မြင်းချောင်းကိုလက်မခံကြောင်းအသိပေးတဲ့တန်တမာရေးစာတစောင်းကိုပြီးခဲ့တဲ့အင်ကာနေကဂျပန်ကကုလသမဂ္ဂကိုပေးပို့ခဲ့တာပါဒီထဲမှာတရုတ်တို့ရဲ့နယ်မြေပိုင်ဆိုင်ချောင်းတောင်းဆိုချက်ကရေချောင်းနဲ့လေချောင်းလွတ်လပ်စွာတောလာမှုကိုကန့်တတ်ဖို့ကြိုးပမ်းချက်ဆိုပြီးဝေဖန်ရှုတ်ချထားပါတယ်တနည်းအနေနဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ တော်တော်ရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOE ကိုနားဆင်လိုက်တဲ့ကြည့်ကြည့်တင်ပါတယ်။ကျွန်မဆင်းရဲတယ်
This program has come to you from the Voice of America, Washington.